ဒီနေ့မေလ29ရက်လွန်ခဲ့တဲ့အပတ်ကလောကန်တရိငရဲ့အကြောင်းပြောတာနဲ့ပြတ်သွားတာဟိုအများနားလည်နေတာကငရဲကြီးရှစ်ထပ်နော်ပြီးတော့အဲ့ဒီငရဲကြီးရှစ်ထပ်မှာအချမ်းအရံငရဲငယ်ပေါ့လေဥဒ္ဒရငရဲဆိုပြီးတော့အဲ့ဒါတွေကတော့နားလည်နေကြတယ်အဲ့ဒီငရဲတွေကတော့ကိုဒီမြေကြီးထဲမှာရှိတယ်အဲ့တော့မြေကြီးတဲ့တင်မကပဲနဲ့စက်ကြဝလာ၃ခုဆုံးရမှာရှိတဲ့ငရဲရှိသေးတယ်အဲ့ဒါကိုလောကန်တရိတ်ငရဲလို့ခေါ်တယ်နော်စက်ကြဝလာကဟိုကျန်းကန်လာတဲ့အတိုင်းပြောမယ်ဆိုရင်အဝိုင်းကြီးစက်ကြဝလာတောင်ဆိုတာကပတ်ပတ်လည်ရှိတယ်နော်အဲ့ဒီပြောမှာမဟာသမုဒ္ဒရာဆိုတဲ့ရေရှိတယ်ပြီးတော့ကျွန်းကြီးလေးကျွန်းရှိတယ်ကျွန်းကြီးတကျွန်းတကျွန်းမှာကျွန်းငယ်900 900အချမ်းအရာရှိတယ်အဲ့ဒီကျွန်းကြီးလေးကျွန်းရဲ့အတွင်းဘက်မှာတောင်စင်ခုနှစ်ထပ်နဲ့တီတာခုနှစ်တန်းဆိုတာရှိတယ်အဲ့ဒီဟာတွေရဲ့အလဲမှာမြင့်မူတောင်ဆိုတာရှိတယ်အဲ့ဒီလိုဒီစက်ကြော်လာတွေဟာမရေမတွက်နိုင်အောင်ရှိတယ်အဲ့ဒီမှာစက်ကြော်လာ၃ခုစုံတဲ့နေရာကျတော့လင်ပန်း၃ခုစုံတဲ့နေရာမှာကွက်လက်ရှိနေတယ်လို့အဲ့ဒီကွက်လက်ရှိတယ်အဲ့ကွက်လက်ထဲမှာလည်းရေတွေရှိတယ်လို့ပြောတယ်။အဲ့ဒီနေရာကဘယ်တော့ခါမှနေရောင်မရဘူးတဲ့။နေရောင်မရတဲ့အတွက်ကြောင့်မို့ရေကအလွန်အေးတယ်။အဲ့ဒီငရဲမှာသွားဖြစ်တဲ့တ attva တွေဟာဟိုလင်းတို့တွေလိုနိုင်ရန်ကဘာတွေမှာကတ်တက်ပြီးတော့အဲ့လိုနေကြတယ်ပေါ့လေ။အဲ့လိုနေကြရတာကနေပြီးတော့တယောက်တယောက်တွေ့တဲ့ခါဟိုခါတဲ့ဖက်လုံတက်ကြ။ဟာဒါရေထဲကျသွားရေထဲကျလိုက်တယ်ဆိုရင်တော့ဟိုကြေမွသွားတယ်အဲ့ဒါလောကန်တရိတ်ငရဲလို့ခေါ်တယ်အဲ့ဒါငရဲကြီးရှစ်ထပ်ထဲမှာမပါဘူးအေးကောင်းပြီအဲ့တော့ငရဲကြီးရှစ်ထပ်ရဲ့လောကန်တရိတ်ငရဲရဲ့နော်အဲ့ဒီငရဲကြီးရှစ်ထပ်ကမြေကြီးထဲမှာရှိပြီးတော့လူဘုံကမြေကြီးဘုံမှာနော်ပြီးတော့ကိုတခြားဘုံတွေကလည်းပဲမြေကြီးပေါ်ရှိတယ်တချို့ကပါတော့ဟိုတောင်တာဝရင်သာထိတ်မှရှိတာကပါတော့ဒါဟာလေတာဝရင်သာထိတ်တယ်မြင့်မုံတောင်ထိတ်မှရှိတာကတာဝရင်သာเนาะအဲ့ဒီအထက်ကျတော့ကိုကောင်းကင်မှာတည်ရှိကြတယ်ရာမတုတ်တိတာစတဲ့ဘုံနေအဲ့ဒီဘုံနေမှာလည်းပဲဟိုပရိသန္တွေနေတဲ့ခါမှာဘယ်စိတ်နဲ့ပရိသန္တွေနေတယ်ဆိုတာဒါနဟိုအရင်ပတ်တည်တုန်းကလေးလာခဲ့ပြီเนาะအေးအဲ့ဒီတော့နောက်ဆုံးတစ်ခုပါကြံတယ်လဲဒါတော့ပြောပြီးသားပါပဲကြံနေတာပြောလာဒီဘဝတစ်ခုမှာပဋိသင်္ဍိစိတ်ရယ်ဘဝင်စိတ်ရယ်သုတိစိတ်ရယ်သုံးခုတူရတယ်နော်ဒီဆိုတော့အကုသလဝိဘက်ဥပ္ပခာတဟကုတန်တိရဏစိတ်နဲ့ပဋိသင်္ဍိနေခဲ့ရင်အဲ့ဒီတတ္တဝါမှာတဘောလုံးမှာဖြစ်တဲ့ဘဝင်တွေဟာလည်းပဲအဲ့ဒီစိတ်ပဲနောက်သူတည်တဲ့ခါမှာလည်းပဲအဲ့ဒီစိတ်နဲ့ပဲသုတိကြဒါကြောင့်မို့ဘဝတစ်ခုတန်ဘွင်စုသုံးခုထပ်စမြဲလို့နော်လင်္ကာလေးရှိတယ်ဒါမှလက်ဒီဆရာတော်ဖျားကြီးရေးထားတဲ့လင်္ကာတန်ဆိုတာကပဋိသင်္ဍိဘွင်ဆိုတာကဘဝင်ပေါ့လေနော်စုဆိုတာကသုတိဒါကြောင့်ဘဝတစ်ခုမှာတဲ့ပဋိသင်္ဍိရဲ့ဘဝင်ရဲ့သုတိရဲ့သုံးခုထပ်စမြဲတဲ့အတူတူပဲလို့ဆိုလို့ဘုံဇက်တန်ပင်အာငါအင်တန်ဘွင်စုမကွဲသိကောင်းနေတော့ဒီလင်္ကာလေးတွေကကြားထားရင်မေ့လည်းမမေ့ဘူးဟုတ်လားသူတော့လူရင်းလေးခါတဲ့အကုန်လုံးဟိုခြုံပြီးတော့တုတ်ပေးထားသလိုပဲဘုံနဲ့ဘုံအားဖြင့်လဲတူတယ်တဲ့ဆိုတာကဘုံဆိုတာဟိုကာမစရူပစအရူပစရှိတယ်မဟုတ်လားအကယ်၍ကာမစဝိဘက်နဲ့ပရိသန္တိနေခဲ့ရင်ကာမစဝိဘက်ပဲဘဝင်ဖြစ်မယ်ကာမစဝိဘက်ပဲသုတိဖြစ်မယ်ဒါမျိုးကိုခေါ်တော့နော်ဘုံနဲ့ဇက်ဆိုတာကကုသိုလ်အကုသိုလ်ဇက်ပေါ့လေဒီမှာတော့အကုသိုလ်ကုသိုလ်ရလို့မရှိပါဘူးဝိဘက်ပါဟုတ်တယ်မလားဒါဝိဘက်ဇအဖြစ်အတူတူပဲပေါ့နော်အဲ့တော့ပရိသန္တိစိတ်ကဝိဘက်ဖြစ်ရင်ဘုံဝင်စိတ်ကလည်းဝိဘက်ဖြစ်မယ်ဇောသုတိစိတ်ကလည်းဝိဘက်ဖြစ်မယ်ဘုံဇတန်ဆိုတာကတန်ပယုတ်တဓမ္မလို့ဆိုလို့တန်ပယုတ်တဓမ္မဆိုရှင်ဏပြောတာအဲ့တော့သူတို့ရှင်တဲ့စေတသိက်တွေလည်းအတူတူပဲပေါ့နော်ဟိုပထမစိတ်ကစေတသိက်ဆိုတော့၁၀ခုနဲ့ရှင်ခဲ့ရင်ဟာလားဘုံဝင်လည်းစေတသိက်၁၀ခုနဲ့ပဲရှင်လိမ့်မယ်သုတိကြလည်းပဲ၁၀ခုနဲ့ပဲရှင်လိမ့်မယ်တင်းဆိုတာကတင်းခါအာတင်းခါရကိုပြောတာအတင်းခါရိကအတင်းခါရိကပြောတာမဟာဝိပဿိတ်မှာဆိုရင်အတင်းခါရိကအတင်းခါရိကရှိတယ် ဟုတ်တယ်မလားအေးအသင်္ခါရိကစိတ်နဲ့ပရိသန္တိနေရင်ဘဝင်ကြလဲအသင်္ခါရိကစိတ်ပဲသုတိကြလဲအသင်္ခါရိကစိတ်အာဆိုတာကအာယုံအဲ့တော့ပရိသန္တိစိတ်တွေမှာကံကမ္မနမိတ်ကတိနမိတ်လို့အာယုံသုံးဖို့သုံးမျိုးရှိတယ်မဟုတ်လားအဲ့တော့ပရိသန္တိစိတ်ကကံကိုအာယုံပြုခဲ့ရင်ဘဝင်စိတ်ကလည်းပဲကံကိုအာယုံပြုတယ်သုတိစိတ်ကလည်းပဲအဲ့ဒီကံကိုပဲအာယုံပြုကမ္မနမိတ်အာယုံပြုလဲကမ္မနမိတ်ကတိနမိတ်အာယုံပြုလဲကတိနမိတ်ပဲအာယုံပြုမှာဒါကြောင့်မို့ဒီ၅မျိုးနဲ့ပတ်သက်ပြီးတော့ပရိသန္တိဘဝင်သုတိစိတ်တွေဟာမကွဲကြဘူးတဲ့နော်ဘုံဇက်တန်တင်အာငါအင်းတံပွင်စုမကွဲဒါတဘောမှာနော်တူမြဲတရားပေါ့လေတူမြဲစိတ်သုံးခုတဲ့အေးဒီလိုဆိုရင်ဒါပဋိသန္ဓိစတုကဆိုတော့ပဋိသန္ဓိပိုင်းဒီနေရာမှာကုံသွားပြီနော်ဒီနေ့ရှေ့သွားရမယ်ရှေ့သွားမှာကဘာလဲဆိုတော့ကံမစတုကတဲ့ကံပိုင်းပေါ့ကံအကြောင်းစတုကဆိုလေးခုအဲ့တော့ကံလေးမျိုးလေးလီသူဖွဲ့ပြလိုက်မယ်နော်ဒီကမ္မစတုကအရေးကြီးတယ်ကံကံရဲ့အကျိုးတရားသဘောနော်ကောင်းပြီရှင်းဥစွာကံလေးဘယ်မျိုးရှိတယ်နော်ဘာကံလေးဘာကံလေးဆိုကိုမလိလာခင်ကံဆိုတာဘာလဲနားလည်ဖို့ရေးကြည့်နော်အခုတော့ဘေးကမှလုံနေတော့ရေးကြည့်တော့နားလည်နေပြီနဲ့တူပါတယ်နော်များသောအဖြစ်ကကံဆိုတာဘာလဲဆိုကံဆိုတာအမှုပဲကံဆိုတာပြုလုပ်တာတစ်ခုပဲ action ပဲဒီလိုပဲပြောလို့ရှိကြတယ်ဟုတ်တယ်မလားအလုပ်တစ်ခုလုပ်တာဟုတ်တာကံလို့ခေါ်တယ်အလုပ်ကလည်းကံလို့ခေါ်တယ်ကမ္မလို့ခေါ်တယ်ပါဠိလိုဒါပေမဲ့လို့တိတိကျကျပြောမယ်ဆိုရင်နော်အဘိဓမ္မာနဲ့အညီတိတိကျကျပြောမယ်ဆိုရင်ကံဆိုတာ action မဟုတ်ဘူးเนาะကံဆိုတာလှုပ်တာမဟုတ်ဘူးအဲ့ဒီလှုပ်တဲ့နေရာမှာပါတဲ့စေတနာအဲ့ဒီစေတနာကိုကံလို့ခေါ်တာဟိုစေတသိက်52ပါးထဲမှာစေတနာမပါဘူးလားပါတယ်เนาะအဲ့ဒီစေတနာစေတသိက်ကိုကံလို့ခေါ်တာသို့တော့စေတနာစေတသိက်ကစိတ်တိုင်းနဲ့မရှင်ဘူးလားရှင်တယ်ဒါပေမဲ့လို့ကံလို့ခေါ်ရတဲ့စေတနာကတော့ကိုစိတ်တိုင်းနဲ့ရှင်တာကိုမဆိုလိုဘူးကုသိုလ်စိတ်အကုသိုလ်စိတ်နဲ့ရှင်တာကိုဆိုလို့လေကုသိုလ်စိတ်နဲ့ရှင်တဲ့စေတနာအကုသိုလ်စိတ်နဲ့ရှင်တဲ့စေတနာနော်အဲ့ဒီစေတနာကိုကံလို့ခေါ်တာဒါကြောင့်မို့တိတိကျကျပြောပါဆိုရင်ကံဆိုတာဘာလဲကံဆိုတာစေတနာနော်မြတ်စွာဘုရားဟောထားတဲ့ပါဠိရှိတယ်စေတနာဟံဘိက္ခုဝေကမ္မံဝဒာမိနော်ဆိုလိုတာကတော့စေတနာကိုပဲတဲ့ငါကကံလို့ဆိုတယ်ကံနဲ့စေတနာနဲ့အတူတူပဲလို့ဆိုတာ။ဒါကြောင့်မို့ကောင်းမှုတစ်ခုခုပြုတဲ့အခါမှာဖြစ်စေမကောင်းမှုတစ်ခုခုပြုတဲ့အခါမှာဖြစ်စေစိတ်ဖြစ်။အဲ့ဒီစိတ်နဲ့အတူပါပါလေစေတနာစေတသိက်ပါ။အဲ့ဒီစေတနာစေတသိက်ကိုကံလို့ခေါ်တာ။နော်။ပြုခြင်းအမှုကိုကံလို့ခေါ်တာမဟုတ်အမှန်တမ်းပြောမှာဆိုရင်။သို့တော်လည်းပဲအကြောင်းအကျိုးဆိုတဲ့အနေနဲ့ပြောရင်တော့ action နဲ့ reaction ဒါဟိုပြောရင်ရပါလေ။generalize လုပ်ပြီးတော့ပြောရင်တော့ရတယ်။သို့တော့တိတိကျကျပြောစမ်းဆိုရင်တော့ကိုကံဆိုတာပါလေစေတနာ။အဲ့ဒီစေတနာကဘယ်မှာဖြစ်တာတော့ပြုလုပ်တဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာသို့မဟုတ်စိတ်ထဲမှာဖြစ်တာပေါ့။စိတ်ထဲမှာဖြစ်တယ်ဆိုတာကောင်းတာလို့ရင်ကုသိုလ်စိတ်ဖြစ်တယ်မကောင်းတာလို့ရင်အကုသိုလ်စိတ်ဖြစ်တယ်။အဲ့ဒီကုသိုလ်စိတ်အကုသိုလ်စိတ်နဲ့အတူတွဲပြီးတော့ဖြစ်တဲ့စိတ်ဆော်မှုသဘောတရားနော်စေတနာတက်တက်ကြွကြွဖြစ်တဲ့သဘောတရားအဲ့ဒီသဘောတရားလေးကိုကံလို့ခေါ်တာ။ကောင်းပြီ။အဲ့ဒီတော့စေတနာဟာစေတသိက်တစ်ခု။စေတနာဟာစေတသိက်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့သူဟာဥပ္ပတိပင်ဖြစ်ပြီးရင်ချုပ်မသွားရပြဘူးလား။နော်စိတ်ဟာဥပ္ပတိပင်ပြီးရင်ချုပ်ပျောက်သွားပြီ။ဖတ်တာစေတသိက်ဥပ္ပတိပင်ပြီးရင်ချုပ်ပျောက်သွားပြီ။ဆိုတော့ကိုစေတနာဟာလည်းပဲဒီတိုင်းပဲပေါ့။ပရမတ္ထသဘောတရားတို့ရဲ့သဘောဟိုသဘောအရာသူလည်းချုပ်ပျောက်သွားရတယ်။သို့တော့သူကတခြားစေတသိက်တွေတဲ့ဘာထူးတယ်လဲ။ဆိုတော့တခြားစေတသိက်ကတော့ပျောက်သူပျောက်သွားတာပဲ။ဘာမှဟိုမကြံရစ်တော့ဘူးအရာထင်းမကြံရစ်ခဲ့ဘူး။ ဒီစေတနာကတော့သူချုပ်ပျောက်သွားပြီမယ်လို့သူ့ရဲ့တတ္တိအကျိုးပိန်းထန်တဲ့တတ္တိကိုချမ်းသွားတယ်အဲ့ဒါကြံရစ်တယ်ပရမတ္ထအထေကူသဘောအနေနဲ့ကတော့ချုပ်ရမှာပဲသူကမချုပ်လို့ကိုမဖြစ်ဘူးဟုတ်လားဥပ္ပတိပင်ဆိုပြီးရင်ချုပ်သွားတာအဲ့လိုချုပ်သွားပြီမယ်လို့အကျိုးပိန်းထန်တဲ့တတ္တိကိုတဲ့နော်ဒီတတ္တဝရရဲ့တန်တန်မှာပေါ့တတ္တဝရရဲ့စိတ်အစဉ်ထဲမှာထားပြီးခဲ့တယ်သူကဒါသူ့ရဲ့ထူးခြားချက်ဒါကြောင့်မို့လဲပဲတစ်ချိန်ကျတော့ထားပြီးအကျိုးပေးတာနော်ပဋိသင်္တိဖြစ်တယ်နေဖို့ဘုရားဖြစ်တယ်ဒီဘုရားဖြစ်တယ်ဒါကံရဲ့အကျိုးကြောင့်ဖြစ်တာအဲ့တော့ကံဟာထင်ရှားမရှိပေမဲ့လို့သူကတော့ကံကတော့ချုပ်သွားတာပဲသို့တော့သူ့တတ္တိလေးကအစဉ်တစိုက်လိုက်ပါနေတော့ကိုဒီအခြေအနေကောင်းနေနဲ့ကြုံတဲ့အခါမှာကုသကံထအကျိုးပေးလိုက်တာအခြေအနေမကောင်းတာနဲ့ကြုံတဲ့အခါမှာအကုသကံထပြီးတော့အကျိုးပေးလိုက်တာအဲ့ဒီလိုသူကဒီချုပ်သွားပြီမယ်လို့တတ္တဝါတွေရဲ့တန်တန်မှာဒီအကျိုးပေးနိုင်တဲ့တတ္တိကိုထားပြခဲ့တယ်ဒါဖြစ်ရင်အဲ့ဒီအကျိုးပေးနိုင်တဲ့တတ္တိပဲပြောပြောကံလို့ပဲပြောပြောအဲ့ဒါဘယ်နှားမှာရှိတယ်လို့ပြောနိုင်တယ်လေဘယ်နှားမှာရှိတယ်ဘယ်နေရာမှာပြုတ်နှံထားခဲ့တယ်လေဒါတော့ကိုမပြောနဲ့နော်ယဟန္တာတော်မဖြေနိုင်ဘူးဟုတ်လားမိလိနာမင်းကြီးကအဲ့ဒါမေးတယ်အဲ့ဒါရှင်နာဂတိဖြေတာကိုနားထောင်ပြီးတော့အရှင်ဖရာနာဂတိနာတဲ့ဤယုတ်နံဖြင့်ကုသိုလ်ကံကို၎င်းအကုသိုလ်ကံကို၎င်းပြုလုပ်အပ်၏ဒီတတ္တဝါပေါ့ဟုတ်လားတတ္တဝါဆိုတဲ့ယုတ်နံကကုသိုလ်ပြုတယ်အကုသိုလ်ပြုတယ်တဲ့ထိုကံတို့သည်အဘယ်၌တည်ရှိနေပါကုန်သနည်းအဲ့ဒီကံဤဘယ်သိမ့်ထားတော့ဘယ်မှာစတိုးလုပ်ထားတယ်လဲအဲ့တော့ရှင်နာကတိအဖြေတယ်မင်းမြတ်ထိုကံတို့သည်အစဉ်တစိုက်နောက်မှလိုက်တော့အရိတ်ကဲ့သို့အစဉ်တစိုက်နောက်မှလိုက်တတ်ကုန်၏တဲ့နော်အရိတ်လိုပဲဒီတတ္တဝါနောက်ကသူပါနေတယ်ပေါ့လေအရိတ်ပေါ်မှာပါနေတာအဲ့တော့မိလိနာမင်းကြီးကမေးတယ်အရှင်ဘုရားဤနေရာ၌၎င်းဤနေရာ၌၎င်းထိုကံတို့သည်တည်ရှိကုန်၏ဟုပြခြင်းမှတတ်ကောင်းပါသလားဒီနားမှာရှိတယ်ကွာဒီနားမှာရှိတယ်ကွာလို့ဒီလိုများပြောနိုင်ပါမလားဆိုတော့မင်းမြတ်ဤနေရာ၌၎င်းဤနေရာ၌၎င်းထိုကံတို့သည်တည်ရှိကုန်ဤဟုထိုကံတို့ကိုပြခြင်းငါမတတ်ကောမပြောနိုင်ဘူးတဲ့နော်ဒီနားမှာရှိတယ်ကွာဒီနားသိမ့်ထားတယ်ဟိုနားသိမ့်ထားတယ်လို့မပြောနိုင်ဘူးတဲ့သို့သော်ရှိတော့ရှိနေတာပဲရှိနေလို့လည်းပဲအကျိုးတွေပေါ်တာပေါ့ तू ဒီကံတော့မဟုတ်ဒီကံရတတ္တိတာမရှိဘူးဆိုရင်အကျိုးမပေါ်နိုင်ဘူးနော်ခုအကျိုးတွေပေါ်တာထောက်တော့ကို तू ရှိလို့ပေါ့အဲ့တော့မင်းလည်းမင်းကြီးကဥပမာပြုတော်မူပါဦးလောဥပမာလေးနဲ့ပြောပါတဲ့နော်ဥပမာသိမြရတယ်ဟောဒီမိလိနာပညာပါလေဥပမာနဲ့ကြီးပဲမိလိနာအမင်းကြီးကလည်းဥပမာအမြဲတမ်းတောင်းတယ်မင်းမြတ်ထိုအရာကိုဘယ်သို့မှတ်ထင်သနည်းမင်းဘယ်လိုထင်တယ်လဲတဲ့အကျင့်သစ်ပင်တို့သည်အသီးတို့မသီးသေးကုန်နော်တရက်ပင်စိုက်ထားတယ်ဆိုတော့အသီးမသီးသေးဘူးဤနေရာနဲ့၎င်းဤနေရာနဲ့၎င်းထိုအသီးတို့သည်တည်ရှိကုန်ဤဟုသူသစ်ပင်တို့ဤအသီးတို့ကိုပြခြင်းခံတတ်ကောင်းပါသလားနော်အသီးတွေဒီအမြစ်ထဲရှိတယ်သူပင်စီထဲရှိတယ်ဒီအကိုင်းထဲရှိတယ်အရွက်ထဲရှိတယ်လို့ဒီလိုပြောနိုင်လားတဲ့မပြောနိုင်ဘူးတဲ့အဲ့တော့မိလိနာမင်းကြီးကအရှင်ဖုရားမတတ်ကောင်းပါတဲ့အဲ့တော့ရှင်နာကတည်းကမင်းမြဤအတူတာလျင်အစင်ဤမပြတ်ခြင်းကြောင့်ဆိုလိုတာတော့တတ္တဝါကအစင်အတန်းကြီးလိုဖြစ်နေပေါ့ဟုတ်လားဒီတပွားပြီးတပွားတပွားပြီးတပွားသွားနေတဲ့အစင်တန်တန်ရှိအဲ့ဒီအစင်ဤမပြတ်ချင်းကြောင့်ဤနေရာနဲ့၎င်းဤနေရာနဲ့၎င်းထိုကံတို့သည်တည်ရှိကုန်ဤဟုပြခြင်းကမတက်ကောင်းနော်အဲ့တော့ရှင်နာကတိတော်မှမတက်မပြတ်နိုင်ဘူးဆိုတော့ဘယ်လိုမှမပြတ်နိုင်ဘူးသို့တော့ပြတယ်မပြတ်နိုင်လည်းရှိတယ်လို့ပဲပြောရမှာပေါ့ဥပတ္တိမင်းအနေနဲ့ရှိတာတော့မဟုတ်ဘူးဥပတ္တိမင်းအနေနဲ့ကတော့ဖြစ်ပြီးချုပ်သွားပြီပေါ့မရှိဘူးသို့တော့တနည်းနည်းနဲ့ကြံရစ်တယ်အတော်ဆန်းတယ်နော်သူကြံရစ်လို့လည်းပဲခုနပြောသလိုဒီအခြေအနေတွေနဲ့တွေ့လာတဲ့ခါမှာဟုတ်လားအချိန်ကာကောင်းအချိန်ကာမကောင်းနော်ဂတိကောင်းဂတိမကောင်းဥပ္ပရိကောင်းဥပ္ပရိမကောင်းဘယောဂကောင်းဘယောဂမကောင်းဆိုလဲအချိန်အတီဒီအခြေအနေတွေနဲ့တွေ့တဲ့ခါမှာကောင်းတဲ့အခြေအနေတွေနဲ့တွေ့တဲ့ခါမှာကောင်းတဲ့ကံကအကျိုးပေးသွားတာပဲမကောင်းတဲ့အခြေအနေတွေဖြစ်နေတဲ့ခါကျမကောင်းတဲ့ကံကအကျိုးပေးသွားတာပဲအဲ့ဒါကြောင့်မို့ကံဆိုတာဘယ်နှထားတယ်ဘယ်နှသိမ့်ထားတယ်လို့တော့မပြောနိုင်ဘူးသို့တော့ဒီ ကောင်းမှုကိုဖြစ်စေအမကောင်းမှုကိုဖြစ်စေပြုတ်တဲ့အခါမှာအထူးသဖြင့်တက်တက်ကြွကြွပြီးရောပို့ပြီးထင်ရှားတာပေါ့ဒီစေတနာစေဆောင်မှုအားထုတ်မှုအဲသူကချုပ်သွားပြီမယ်လို့ခွန်းလာလို့ဒီတတ်တော်ရရဲ့အစဉ်တဏမှာအကျိုးပေးနိုင်တဲ့တတ္တိချမ်းထားခဲ့တယ်အဲ့ဒါကြောင့်မို့အကျိုးပေးတာအဲ့တော့သင်္ချာမရှိတော့လည်းပဲအကျိုးပေးနိုင်တယ်နော်အဲ့ဒီနေရာမှာဟိုဆရာတော်တောင်မြို့ဆရာတော်ခန်းနောက်ဆ တယ်တဲ့နော်ဆိုတော့စာကျက်ထားတာဆိုတော့အခုကကျက်ထားတယ်ဟိုးနောင်ကျမှသွားပြီးတော့အကျိုးပေးတယ်ဒါမျိုးတွေရှိတယ်ဟာငငယ်တော့ကကိုကကျမ်းမာရေးကူးဆိုင်ခဲ့တယ်နော်အစားတော့ကူးဆိုင်ခဲ့တယ်လို့အဲ့ဒီလိုနေခဲ့တဲ့အတွက်ကြောင့်မို့ကြီးတဲ့ခါကျတော့ကျမ်းမာတယ်အဲ့ဒီလိုဟာတွေအများကြီးရှိတယ်တဲ့ဒါကြောင့်မို့အမရှိလို့အကျိုးမပေးရဘူးလို့ဒီလိုတွက်လို့မရဘူးပေါ့မရှိတော့လည်းပဲသူတို့ရဲ့အကျိုးဟာတစ်ချိန်မှသွားပြီးတော့ထင်ရှားတယ်နော်အဲ့ဒါကြောင့်မို့ကံဟာလည်းပဲထုတ်တူပဲထုတ်သွားတော့လည်းပဲမိမိရဲ့အစွမ်းတတ္တိကိုတန်တန်အစင်မှာထားပြခဲ့တယ်အဲ့ဒီထားပြခဲ့တဲ့အတွက်ကြောင့်မို့သူအကျိုးပေးခြင်းတန်တဲ့အခါဆိုရောက်ပါဆိုထားထားပြီးတော့အကျိုးပေးတယ်ဒါကံရဲ့သဘောပဲဒါကြောင့်မို့ကံအကြောင်းပြောလာပြီဆိုရင်တိတိကျကျပြောလာပြီဆိုရင်စေတနာမှကံနော်သို့တော့စေတနာဆိုတာခုနပြုလုပ်တာနဲ့ကင်းပြီးတော့စေတနာဖြစ်နိုင်မှာမလားမဖြစ်နိုင်ဘူးကုသိုလ်ကောင်းမှုပြုတာနဲ့ကင်းပြီးတော့ကုသိုလ်စေတနာမဖြစ်နိုင်ဘူးနော်အကုသိုလ်ဟိုပြုတာနဲ့ကင်းပြီးတော့အကုသိုလ်စေတနာမဖြစ်နိုင်ဘူးအဲ့တော့ဟိုမကင်းရမကင်းရောအနေနဲ့ပြောရင်တော့အမှုဆိုတဲ့ကောင်းမှုကုသိုလ်နော်ဒါဟာလည်းပဲကံပေါ့သို့တော့တိတိကျကျပြောမယ်ဆိုရင်စေတနာစေတသိက်နော်အဲ့ဒါမှကံကံကြောင့်ကိုအဲ့လိုဒီသေချာနားလည်ရမယ်ပြီးတော့ဒီဦးဇင်းတို့ခြေရဝါဒဗုဒ္ဓဘာသာမှာကံဆိုတာကံမဲ့နော်ကံရဲ့အကျိုးကိုကံလို့ဘယ်တော့မှမပြောဘူးဟာအခုတချို့အနောက်နိုင်ငံလူတွေရေးတဲ့အခါကံအကြောင်းရေးတဲ့အခါကျသူတို့ကဟိုကမ္မဟာဟာကမ္မ and its result နှစ်ခုစလုံးကိုဆိုလိုတယ်လို့သူတို့ကအဲ့လိုမျိုးတွေလှုပ်လှုပ်နေတယ်အဲ့တော့ဦးဇင်းတို့ခြေရဝါဒမှာတော့ကံဆိုတာဟာအကြောင်းတက်တက်ပဲအကျိုးကိုဟုတ်ကိုမဟုတ်ဘူးအကျိုးကိုဝိပါကလို့ခေါ်တာနော်ကံဟာအကြောင်းပဲအဲ့ဒါကြောင့်မို့အင်္ဂလိပ်လိုရေးတာတွေပါပြီးတွေ့ရင်သာသတိထားရတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုညံလွန်တဲ့လူတွေအကြောင်းဟိုအထောက်အထားတွေမှာတနည်းအားမှာရေးထားတာရှိတယ်အဲ့တော့အဘိဓမ္မာသင်ရောတဲ့နော်အဘိဓမ္မာသင်ပြီးတော့သူကတိတ်ပြီးတော့ဟိုအတွေးခေါ်လွန်သွားရင်ဘာဖြစ်တတ်တယ်လဲပညာလွန်ရင်ဟိုမာယာများတဲ့ဘက်ကိုရောက်သွားတတ်တယ်ဆိုတာရှိတယ်နော်တရားလွန်တော့တွေ့ကြရယုံတတ်တယ်ဟုတ်လားပညာလွန်တော့ဟိုတွေ့ပြီးတော့အတွေ့တွေမှားကုန်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောတဲ့နေရာမှာဒီစေတနာနဲ့စေတနာကိုဥပမာပိတ်ပြီးပြောထားတာရှိတယ်အဲ့တော့အဘိဓမ္မာသိတတ်ပြီးတော့အဲ့လိုလမ်းမရောက်တဲ့လူတွေကဘယ်လိုပြောလဲဟာကံဆိုတာစေတနာကွာအဲ့တော့စေတနာဆိုတာစိတ်ထဲဖြစ်တာအဲ့တော့စိတ်ထဲစေတနာဖြစ်နေရင်ပြီးတာပဲကွာဒါစေလှူခြင်းနဲ့စေတနာဖြစ်နေရင်ဒါနမြောက်တာပဲမင်းဒါနလှုပ်เสียမလို့ဟုတ်လားသီလဆောက်တည်ခြင်းနဲ့စေတနာဖြစ်နေပြီးတာပဲသီလဆောက်တည်เสียမလို့ပေါ့လေဒါအဲ့လိုဆိုတော့ဒါနလည်းမပြည့်ဘူးသီလလည်းမဆောက်တည်ဘူးဆိုတော့ तू ကောက်ရမရောမရောက်တော့ဘူးပေါ့လေအဲ့ဒီလိုလွန်သွားရင်အတွေးခေါ်လွန်သွားဖြစ်တဲ့တစ္ဆာမှာဒါနဲ့အကြောင်းပြထားတယ်ဒါပေမဲ့လို့ဟိုသူတို့စဉ်းစားတာမှားတာပေါ့ဟုတ်တယ်မလားခုနပြောလို့ဒီလှုပ်မှုကန်မှုမပါပဲနဲ့ဒီစေတနာဖြစ်မှာမဖြစ်ပဲကဲဒါနစေတနာဆိုတာပေးတာမဟုတ်ဘူးလားဘာတခုမှမပြည့်ရထိုင်ပြီးတော့ဒါနစီနာလုပ်လို့ရတယ်နော
်အဲ့ဒါဆိုရင်တွေးတာဟာသူဝိတ္တဖြစ်မှာသူတရားဖြစ်မှာဒီလိုမယ
်ပညာအမှန်တော့ပညာနဲ့တွေးတာပညာနဲ့တွေးပြီမယ်လို့အတွေးလွန်သွားတဲ့ခါကျတော့ तू ကမာယာဆိုတော့ဖြစ်သွားတယ်ပါဠိလိုကျ तू ကေရာတိကပက္ခံပဇတိလို့သုံးတယ်ဟိုစင်းလဲတဲ့အပဲရောက်သွားတယ်ရေလူကသိတက်လာရင်ဒီလိုပဲမဟုတ်လားသူများအနိုင်ယူတော့ဟိုဟုတ်ကောမဟုတ်ပြောမဟုတ်ကောအဟုတ်ပြောကြမ်းဖန်ပြီးသူပြောတတ်တယ်မဟုတ်လားသူပြောလိုက်ရင်လည်းသူတို့ဟုတ်တယ်လို့လိုပဲဆိုသူတို့ကယုံသွားတာပေါ့လေဒါမျိုးပေါ့လေဒီမှာလည်းပဲခုနပြောသလိုပဲစေနာစာနန္တရားပဲနန္တရားဆိုမင်းစိတ်ထဲတင်ဖြစ်တာဟုတ်တယ်မဟုတ်လားအဲ့တော့လူတဲ့စေနာမင်းစိတ်ထဲဖြစ်နေပြီးတာပဲတကယ်မလူလဲတာကုသိုလ်ရတာပဲဆိုဟုတ်တယ်လို့လိုဖြစ်သွားတာပေါ့ဒါမှမဟုတ်ပစ္စည်းတခုပေးတာကိုဒါနခေါ်တာဟုတ်တယ်မလားအဲ့ဒီပစ္စည်းတခုမပေးဘဲနဲ့မလိုပြီးဒါနစိတ်နာဖြစ်မလားမဖြစ်နိုင်ဘူးပေါ့ကောင်းပြီဒါကံအကြောင်းနော်အဲ့လိုကောင်းကောင်းနားလည်ရမယ်ကံအကြောင်း အဲ့ဒီကံတွေကအမျိုးမျိုးရှိတယ်အမျိုးမျိုးမှာနောက်ဆုံးကြရင်တော့ကုသကံအကုသကံနဲ့တွားမယ်နော်သို့တော့အခုရှေ့ပိုင်းမှာတော့ကိုတုတ်တံမှာလာတဲ့ကံတွေကိုတင်းကျူစရာကဒီမှာပြထားတယ်နော်အထက္ခဏာဒီမှာလည်းပဲဒါပြတယ်ဒါကြောင့်မို့အဲ့ဒီအစဉ်တိုင်းဒါဒီနေ့လေ့လာကြမယ်အဲ့တော့ပထမဆုံးပါတဲ့တော့ကိစ္စဤအစွမ်းဖြင့်ကံလေးမျိုးတဲ့နော်ကိစ္စဆိုတော့သူတို့ရဲ့ function ပေါ့လေကံလေးမျိုးရှိတယ်အဲ့ဒီကံလေးမျိုးကပထမဘာကံလဲတော့ဇနကကံနော်ဇနကဆိုတာဖြစ်စီတတ်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်ဟိုသူတရာအနှက်တိုင်းဟာတရာအတိုင်းကအနှက်ကဇနကကံတတ်တယ်ဘာဟုဖြစ်စီတတ်တာတော့အကျိုးဝိဘက်ကိုတဲ့နော်ပဋိသင်္ဍေအခါ၌ဖြစ်ပဋိသင်္ဍေအခါဆိုတာတကက်ဟိုပဋိသင်္ဍေစိရဲ့ဥပအခါမှာကိုဆိုလို့တယ်အဓိပ္ပာယ်ပဋိသင်္ဍေလို့ခေါ်တယ်ဟုတ်လားအဲ့ဒီပုံဝင်ကစပြီးတော့သေပြီးတဲ့အောင်ပါလို့ခေါ်လဲဆိုရင်ပဝုတိလို့ခေါ်တယ်နော်ဒါကြောင့်မို့ပဋိသင်္ဍေဆိုရင်ပဋိသင်္ဍေစိတ်ဖြစ်နေတဲ့အခိုက်အတန့်ကိုဆိုလိုတယ်ပဝုတိဆိုရင်တပွားလုံးကိုဆိုလိုတယ်ပဋိသင်္ဍေအခါ၌ဖြစ်စီပဝုတိအခါ၌ဖြစ်စီအခွင့်သင့်အခါဝဲမိမိကိုယ်တိုင်ဖြစ်စေနိုင်သောကံနော်အကျိုးကိုမိမိကိုယ်တိုင်ပေးနိုင်တဲ့ကံပေးတဲ့အခါမှာပဋိသင်္ဍေအခါမှာပေးခြင်းပေးမယ်ပဝုတိအခါမှာပေးခြင်းပေးမယ်အဲ့ဒီလိုကံမျိုးကိုစနကကံလို့ခေါ်တယ်အကျိုးဝိဘက်ဆိုတာနားလည်လားအဲဟုတ်ပြီအဲ့ဒါဘာလဲဝိဘက်စိတ်ရယ်ဝိဘက်စိတ်နဲ့ရှင်နဲ့စေတသိက်ရယ်ကမ္မဇယုတ်ရယ်ကံကြောင့်ဖြစ်တဲ့ဒါအဲကမ္မဇယုတ်ကတော့နားမလည်သေးဘူးထားပါတော့ဟုတ်လားယုတ်ပန်းကြလားလဲပဲကံကြောင့်ဖြစ်တဲ့ယုတ်ရယ်ပြီးတော့အဲ့ဒီကနေဆက်ပြီးတော့ဖြစ်တဲ့ဥဒုဇယုတ်ရယ်ကမ္မပစ္စယဥဒုဇလို့ခေါ်တာပါလို့ကံကြောင့်ဥဒုဇယုတ်ဆက်ဖြစ်တာနော်เออถ้าปริตริขาเนี่ยไม่รู้ถ้าก็โพธิขามาย่อป่ะสู้ว่าง่แยจะตัวเลยตูง่แยจะไปแล้วง่แยทุกข์ฤขันหาได้ตีนุญีเนี่ยอภัพขันหาได้รู้บารู้ญาโรฤป่ะเลยอะไรမျိုးฤป่ะเอ๊ะไอ้คําမျိုးကိုอโจวิเบ็ดလို့ခေါ်တယ်ဒါမှမဟုတ်อโจวิเบ็ดလို့ပြောရင်ဘယ်လိုနားလည်ရမလဲวิเบ็ดစိတ်ရယ်วิเบ็ดစိတ်เนี่ยရှင်เนี่ยစေတသိက်ရယ်กัมมะซะยုတ်ရယ်အခါไอ้กัมมะซะยုတ်กว่านี้ตะสิ้นถอดပြီးတော့ဖြစ်တဲ့อุรุษายုတ်ရယ်ဒါတွေကိုအကျိုးဝိဘက်လို့ဒီနေရာမှာခေါ်မှာနော်အင်းတက်တာဒီကိုပဋိသင်္ဍေအခါမှာဖြစ်စေဘူဒီအခါမှာဖြစ်စေအခွင့်ရတဲ့အခါမှာဖြစ်စင်နေတဲ့ကံမျိုးကိုဇနကကံလို့ခေါ်တယ်ဒါကုသိုလ်ဖြစ်ဖြစ်အကုသိုလ်ဖြစ်ဖြစ်ဖြစ်နိုင်တယ်ပေါ့နော်နောက်နံပါတ်2ကပါတော့ဥပဋ္ဌံဘကကံဥပဋ္ဌံဘကဆိုတာထောက်ပံ့တယ်လို့ဒီလိုအဓိပ္ပာယ်ရှိကိုယ်တိုင်ကအကျိုးမပေးနိုင်နော်တပါသောကံအကျိုးပေးခွင့်ရလေအောင်နော်ကိုယ်တိုင်တော့မပေးနိုင်ဘူးဒါပေမဲ့လို့တခြားကံအကျိုးပေးခွင့်ရအောင်ကိုညီတတ်တဲ့ကံအကျိုးပေးခွင့်ရနေပြန်လျင်လဲပဲတဲ့အဲ့ဒီကိုယ်ကံကအကျိုးပေးခွင့်ရနေရင်လဲပဲပါတယ်လို့အကျိုးပေးပိုးပြီးတော့တန်အောင်သူကကိုညီပေးမယ်အကျိုးပေးတဲ့အခါမှာလဲပဲတဲ့ထိုအကျိုးများကြာရှိဖွံ့ဖြိုးလျောင်နော်သုံးချက်ရှိတယ်ပေါ့ဟုတ်လားအကျိုးပေးခွင့်ကိုယ်ကရင်ကအကျိုးမပေးနိုင်ပြီမဲ့လို့တပါတော့ကံအကျိုးပေးခွင့်ရအောင်အဲ့ဒီကံကသူ့ဟာသူအကျိုးပေးခွင့်ရနေလဲပဲအကျိုးပေးချက်တန်အောင်နော်အကျိုးပေးတဲ့အခါမှာလည်းပဲကြာရှိဖွံ့ဖြိုးအကျိုးပေးနိုင်အောင်တဲ့ကုသိုလ်အရာမှဖြစ်စီအကုသိုလ်အရာမှဖြစ်စီလျောစွာထောက်မှကူညီတတ်သောကံဆပုတ်လုပ်တတ်တဲ့ကံឧបัฏฐัมภกังလည်းအရေးကြီးတာပဲเนาะဇနကကံကဘဝတစ်ခုဖြည့်စီပြီးဆိုឧបัฏฐัมภกังကဒါထောက်ပံ့ရင်ဒါအကောင်းကြီးတွေ့တာပေါ့လူဘဝမှာအကောင်းကြီးတွေ့နေတာဒါအဲ့ဒီឧបัฏฐัมภกังထောက်ပံ့တာတွေအများကြီးပါတာပေါ့ဒါကိုឧបัฏฐัมภกังလို့ခေါ်တယ်နောက်တစ်ခုကပါတော့ឧបပီလကကံတဲ့ឧបပီလကဆိုကတ်ပြီးတော့နှိမ့်ဆက်တတ်တယ်လို့ဆိုလို့တပါသောကံကိုအကျိုးပေးခွင့်မရလေအောင်နော်အကျိုးပေးခွင့်မရအောင်သူကဝင်နှောက်ရက်နေမှာကြားစီနေမှာအဲ့လိုကံမျိုးအခွင့်ရပြန်လျင်အကျိုးပေးမထက်တန်အောင်အဲသူများသူကအကျိုးပေးခွင့်ရနေလဲသူကဝင်မီကပ်ပြရပြလုံမှာပေါ့ဒီကံမျိုးတွေကရပြီးသောအကျိုးကိုလည်းမဖွင့်ဖြိုးလေအောင်နော်ရပြန်လည်းပဲအကျိုးပေးညံ့တော့အောင်ပေါ့လေဟိုအခေါ်လေပြပြဝဝအကျိုးမပေးအောင်နော်အဲ့ဒီလိုကပ်ပြီးတော့နှိမ့်ဆက်တတ်တဲ့ကံမျိုးကိုဥပပီလကကံလို့ခေါ်တယ်ဒါလည်းပဲကုသိုလ်ရောအကုသိုလ်ရောနှစ်မျိုးလုံးမဖြစ်နိုင်ဘူးဟုတ်လားကုသိုလ်ကို နှိမ့်ဆက်တော့ကိုအကုသိုလ်ကံပေါ့အကုသိုလ်နှိမ့်ဆက်တော့ကုသိုလ်ကံဟောအကုသိုလ်နှိမ့်ဆက်တော့ကုသိုလ်ကံဆိုတော့ခွေးဖြစ်နေဆိုတော့ဟုတ်လားခွေးဖြစ်တယ်ကအကုသိုလ်ကြောင့်ခွေးဖြစ်တာဟုတ်လားဥပ္ပခာတကုတန်တီနာနဲ့သူပြိတ္တနေနေတယ်ဒါမှလို့ခွေးကမှသူဟန်ချက်ပါချက်နေရတယ်အဲစားကောင်းတော့ဖွေးစားရတဲ့နေရာကောင်းကောင်းနေရတယ်အခုဒီနေငါခွေးလို့ဟုတ်တယ်ဟုတ်လားဒါမှလည်းဆိုကုသိုလ်ဥပပိလကကံကဝင်ပြီးသူတို့အကုသိုလ်ကံကိုနှိမ့်ဆက်ပေးနေတာဟောပြုတ်နေတာဟုတ်လားသူအကုသိုလ်အကျိုးပေးခွင့်ဟိုအကျိုးပေးတာမဖွင့်ပြောင်းလောက်လားအကုသိုလ်ကကောင်းကောင်းကျိုးပေးဆိုခွေးပွားမှလည်းခွေးပင်ခွေးနံတဲ့အခါဒုက္ခရောက်နေရမှာဟုတ်လားအခုခွေးသာဆိုလည်းတချို့နေရာတွေကလူလေးတဲ့တော့သူတို့ကဒီနေကဟန်ကြသေးတယ်ဟဲ့အဲအစားကောင်းကောင်းစားရတယ်အခါလည်းဟိုပါကောလေကျမ်းပါရေးတို့ပါလို့ဆရာဝန်ရှိမှပို့ရတာတို့ခြေသက်လက်သက်ဖြတ်ပေးရတာတို့ဟုတ်လားရှမ်ပူလုတ်တာတို့စုံးတာပဲဟာဒုက္ခပဲဒီနေကအေးအဲ့လိုသူတို့ခံစားရတာတွေကဘာလဲဆိုရင်ကုသိုလ်ဥပပိလကကံကအကုသိုလ်ကံကိုသူကနှိမ့်ဆက်ပေးတာအကုသိုလ်ကံကြောင့်ခွေးဖြစ်တယ်သို့သော်အဲ့ဒီကုသိုလ်ဥပပိလကကံဝင်ပြီးတော့အဲ့ဒီအကျိုးပေးကိုညံ့အောင်လုတ်လိုက်တော့သူကကောင်းတာလေးတွေတွေ့နေတာပေါ့နော်လူဖြစ်လာတဲ့ကုသိုလ်အကျိုးကြောင့်ဖြစ်တယ်လူပွားမှာခါကျိုးကန္နာပါဆင်းရဲနေတာပါဒါကြတော့အကုသိုလ်ဥပပိလကကံနော်ဒါကြောင့်မို့တပါးသောကံကိုအကျိုးပေးခွင့်မရလေအောင်အခွင့်ရပြန်လင်းအကျိုးပေးမထက်တောင်းရပြီးတော့အကျိုးကိုလည်းမဖွံ့ဖြိုးလေအောင်ကပ်၍နှိမ့်ဆက်တတ်သောကံအကျိုးပေးခွင့်မရအောင်လည်းပဲသူကနှိမ့်ဆက်နိုင်တယ်နော်ကုသိုလ်အကျိုးပေးခွင့်မရအောင်နော်အကုသိုလ်ကနှိမ့်ဆက်မယ်အကုသိုလ်အကျိုးပေးခွင့်မရအောင်ကုသိုလ်ကနှိမ့်ဆက်မယ်နံပါတ်၄ဥပဃာတကကံဥဃာတကစာနှိမ့်ဆက်တတ်တယ်ပေါ့လေနော်ဒီနေရာမှာတော့နှိမ့်ဆက်တယ်ဆိုတာဖြတ်ပြစ်တဲ့သဘောမျိုးရှိတယ်ဒါကြောင့်မို့နှိမ့်ဆက်ယုံတွင်မကတဲ့ဘိုးတော်ကတော့နှိမ့်ဆက်ယုံနှိမ့်ဆက်တာဒါကတော့နှိမ့်ဆက်ယုံတွင်မကတပါသောကံကိုလုံးဝအကျိုးမပေးနိုင်အောင်နော်တက်ဖြတ်တတ်တဲ့ကံပေးပြီးတဲ့အကျိုးများကိုလည်းပြတ်သွားအောင်တက်ဖြတ်တတ်တဲ့ကံအဲ့လိုကံမျိုးကိုဥပဃာတကကံလို့ခေါ်နော်ဒါလည်းကုသိုလ်အကုသိုလ်နှစ်မျိုးလုံးရှိတယ်ဆိုတော့ပစ္ဆန္ဒန္တရိယကံဟုတ်တယ်မလားအဲ့လိုကံမျိုးကြတော့ဒီနောက်ဘုရားပါလဲအပယ်ကိုကြကိုကြနော်ရှောင်လို့ကိုမရဘူးဒါဥပကတကကံနေပေါ့အဇရတဟာဖယားကိုသိကြည်ညိုသွားတယ်နောက်ခါမှာဟုတ်လားဘလောက်ကြည်ညိုအဖတ်တတ်တဲ့ဥပကတကကံအော်ပိတုကာတကကံရှိတဲ့အတွက်ကြောင့်မို့ငရဲပဲကြရတာပဲနော်ငရဲမှမလွတ်ဘူးအဲ့ဒါပေါ့အဲ့ဒါနှိမ့်ဆက်ယုံနေမှာကတပါးသောကံကိုလုံးဝအကျိုးမပေးနိုင်အောင်နော်အင်္ဂုလိမာလာလူတွေတက်ခါတာနေဘူးဟုတ်လားဟိုလက်ဩဘာလက်ညှိုးတစ်ထောင်လို့ဆိုမယ်လို့သူကတက်ပြီးတော့ဒီလက်ညှိုးဖြတ်ထားတော့ကြီးရဲ့ခြေသွားဘာရဲ့ခြေသွားဆိုပြန်ထပ်တက်ရပြန်ပြီဆိုတော့တစ်ထောင်ကမှမဟုတ်ဘူးသူတက်ခါတာလေနော်အဲ့ဒီအကုသိုလ်ကံနေဘလို့များတယ်ဒါမှမဟုတ်အဲ့ဒီအကုသိုလ်ကံကိုအရဟတမက်ကုသိုလ်ကံကအကုန်လုံးတပ်ပြတက်ဖြတ်ပြတယ်ကျုံပိနေတော့ဟုတ်ဘူးလားဒီဝဒကုသိုလ်ကံကြောင့်သူဖေလူဖြစ်တယ်ဟုတ်လားယဟန်ဖြစ်တယ်ဖယားရောက်ဖို့ဖြစ်တယ်ဇန်နေပါရီရတယ်ဒါမှမဟုတ်တစ်ချိန်ကြတော့ပါဖြစ်လေမြတ်စွာဘုရားကိုပြိုင်ပြီးတော့ပြင်မှားပြီးတော့မြတ်စွာဘုရားကိုအာသွေးစင်းတည်အောင်ပြုတယ်တန်ခါသင်ခွဲတယ်ဆိုတော့အဲ့ဒီအကုသိုလ်ကံကြီးကဖြတ်လိုက်တော့ငွေရထားတဲ့ဇံဘိန်းကြီးနေကုန်လုံးကွယ်ပျောက်ပြီးတော့တေးတော့ခါမှလည်းပဲအဝီစီကြနော်အဲ့ဒီလိုဥပကာရကကဒါကြောင့်မို့ဒီဥပပိလကကတော့သူကနှိမ့်ဆက်တာပေါ့လေနော်ကပြေရပဲဝင်လို့နှိမ့်ဆက်တယ်အကျိုးပေးမထက်တောင်လို့တယ်ဒီကံကတော့လုံးဝဖြတ်ပြိုက်တာပဲနော်လုံးဝချိန်မှုန့်ပြလိုက်တယ်ဒါကိုဥပကာရကကလို့ခေါ်တယ်ဒါကြောင့်မို့ဒီအစွမ်းဒီလိုသူတို့ရဲ့ဟိုကိစ္စအဖြစ်ခွဲမယ်ဆိုရင်ကံ၄မျိုးရှိတယ်ဟမ်ဥပုံညာရေးတဲ့ဟို၄ကျူလောက်ပါလားရှိတယ်ဥစဉ်လို့မရဘူးရကြလားအကုသူဃာတကကေကယခုလူလာပြီးဖြတ်တော်ကြောင့်ဆိုတော့ပါတော့သူတေခဏကြီးရေးသွားတာသူ့ဥပုံညာနောက်တော့ဖမ်းပြီးတော့မြို့ဝဥဒါဦးကဟိုဘယင်မသိအောင်တတ်ပြစ်တာလေအဲသူတတ်တော့သူ့ကိုတတ်မယ်ဆိုတာသိတဲ့ခါကျတော့အဲ့ဒီလင်္ကာတပုတ်သူရေးတယ်အဲ့ဒီမှာအကုသူကတကကဲကဟာသူလူဘွားရနေပြီးတော့ကိုဥပကာရကကံဝင်ဖြတ်လို့ငါတော့သေးရတော့မယ်ပေါ့အမှတော့တနာဆရာကောင်းနေအဲ့ဒါလေအင်းသိပါလေကောင်းနေစကလုံးပြောင်းနေဟမ် အရင်တော့နည်းတယ်တို့တော့စကလုံးပြောင်းတယ်အချုပ်တန်းဆရာဖေတို့ကတော့စကလုံးရှင်တယ်ဒါတမျိုးစီအဲအဲ့ဒါကဥပကာရကကံတဲ့အဲ့ဒီလိုကံလေးမျိုးရှိတယ်ဒါအကျဉ်းပေါ့လေနော်နောင်တော့လည်းပဲတခြားစာအုပ်တွေဘာတွေရှိပါလဲဖတ်စီဟုတ်လားခုလောက်ဒီနည်းနည်းပါပါဟိုမှတ်မိုံနန်းလဲဘုရတော့ဒါပဲဒီနေ့တော့အပြည့်ဆုံးအကုန်လုံးစာရေးလိုက်တယ်ဒီကူကတော့ဟိုဟာလေးတွေနာမည်လေးတွေရိုက်မလို့စိတ်ကူးတာဟုတ်လားစန္ဒကကဥပဒ္ဓမကကံနဲ့ဒါကြပြောလဲမှတ်မိဖို့လွယ်မှာမဟုတ်လေလို့ဆိုတာနဲ့ဟိုစာအုပ်ထဲပါလိုက်တဲ့အကူကူပြီးတော့ရိုက်ထားရတယ်နည်းနည်းပို့ပြီးတော့ဒိဗေနားလဲတော့ပေါ့ကောင်းပြီအဲ့ဒီလိုကိစ္စကြီးအစွမ်းဖြင့်ကံလေးမျိုးအဲ့တော့ဒီကံလေးမျိုးမှာတော့ကိုဟိုကုသိုလ်ကံပဲအကုသိုလ်ကံပဲဆိုတာ၄ဟိုခွဲခြားပြီးတော့မထားဘူးဟုတ်လားကုသိုလ်လည်းဖြစ်နိုင်တယ်အကုသိုလ်လည်းဖြစ်နိုင်တယ်နောက်တစုနော်နောက်၄ခုတစုတခါလာပြန်တယ်ဒါကြတော့ဘာကြီးအစွမ်းဖြင့်နေတော့အကျိုးပေးအလှည့်အစဉ်အပြင်နော်လေးခုသလုံးရှိရင်ဘယ်ကံကအရင်ကျိုးပေးမယ်နော်သုံးခုရှိရင်ဘယ်ကံကအရင်ကျိုးပေးမယ်စသဖြင့်အဲ့နောက်တစုကပါတော့အကျိုးပေးအလှည့်အစဉ်အပြင်ကံလေးမျိုးနော်အကျိုးပေးအစဉ်ကျိုးပေးအစဉ်ဆိုတာအကယ်၍ကံလေးမျိုးသလုံးပြုထားမိရင်ဘယ်ကံကအရင်ကျိုးပေးမလဲနော်အာသုံးမျိုးပြုထားမိတယ်ဘယ်ကံကအကျိုးအရင်ကျိုးပေးမလဲနှစ်မျိုးပြုထားမိတယ်ဘယ်ကံကအကျိုးပေးမလဲစသဖြင့်ဒီလိုအကျိုးပေးအစဉ်အပြည့်ခွဲမယ်ဆိုရင်ကံလေးမျိုးရှိတယ်နော်ဒါရီက overlap ဖြစ်မှာနေနော်ဟိုဘက်ကကံနဲ့ဒီဘက်ကကံနဲ့ဟာဟုတ်လားဟိုဂရုကကံကဟိုမှာဘာလို့ဥတ္တနကကံဖြစ်မှာပဲစန္ဒကကဖြစ်မှာလေဥပခဏဓမ္မကလည်းဖြစ်နေတာပဲနော်အဲ့တော့အဲ့လိုအလှည့်အစဉ်အပြည့်ဆိုရင်၄မျိုးတဲ့နံပါတ်၁ကံကိုဘာလို့ခေါ်လဲဂရုကကံတဲ့နော်ဟိုအတူကအပြည့်တော့ဂရုကံနဲ့ခေါ်ရတယ်နော်ဒါမှန်တိုင်းခေါ်ရင်တော့ဂရုကကံလို့ခေါ်ရမယ်ဂရုဆိုတာလေးတယ်လို့ဆိုလို့လေးတယ်တဲ့နော်ကြီးလေးတဲ့ကံမျိုးပေါ့လေကုသိုလ်အရာမှဖြစ်စီအကုသိုလ်အရာမှဖြစ်စီကြီးလေးတဲ့ကံမျိုးတပါသောကံတို့မတမ်းမြင်နိုင်လောက်အောင်ကြီးလေးတဲ့ကံတဲ့နော်ဘယ်လိုကံမျိုးလဲတော့ကုသိုလ်အရာ၌မဟက်ကုတ်ကံများတဲ့ကမ္ပဏ္စနဲ့မဆိုင်ဘူးနော်ဇန်နေပြောတာဟုတ်လားရူပဇ္ဇံနေအရူပဇ္ဇံနေကုသိုလ်အရာ၌မဟေကုတ်ကံများနှင့်အကုသိုလ်အရာ၌ပင်စနန္တရိယကံများအကုသိုလ်အရာမှာပင်စနန္တရိယကံဒါတွေကိုဘာလို့ခေါ်လဲဂရုကကံနော်ကြီးလေးတဲ့ကံဖြစ်တဲ့အတွက်ကြောင့်မဟုတ်သူတို့ကအကျိုးမပေးဘဲမနေဘူးပေးကိုပေးမှာနော်ဇံရနေတဲ့ဆိုတော့ဇံရပြီဒီပုဂ္ဂိုလ်သေရင်ဟိုပြမှတ်ပြီးရောက်ကိုရောက်ရမှာနော်ဇံပြက်သွားရတာပေါ့ဟုတ်လားဇံပြက်သွားတော့မရောက်ဘူးပေါ့ဇံမပြက်ဖဲနဲ့သာဒီသေသွားမယ်ဆိုရင်ပြမပြီးရောက်ကိုရောက်မှာဘာမှတခြားကံကဝင်ပြီးတော့မတမ်းမြင်နိုင်နော်အဲ့လိုကံမျိုးတဲ့အကုသိုလ်အရာမှာဆိုရင်တော့ဘာလို့ပင်စနန္တရိယကံပင်စနန္တရိယကံကြောင့်ဟိုတခါတော့ပြောပြီနော်အမိတ္တတအဖတ္တတယဟန္တာတ္တဒီလိုပါတော့မြတ်စွာဘုရားကိုသွေးစင်းတရားပြုတာတန်ခါသင်ခွဲတာနော်အဲ့ဒါမှလည်းပဲအဲ့ဒီ၅မျိုးမှလည်းပဲတန်ခါသင်ခွဲတာကအပြည့်အကြီးဆုံးတယ်နော်တန်ခါသင်္ခါရနောက်ကြတော့ကိုမြတ်စွာဘုရားသူစင်းတရားပြုတာကအပြည့်ကြီးတယ်အဲ့ဒီနောက်ကိုယဟန္တာတတ္တကအပြည့်ကြီးတယ်အဲ့ဒီနောက်ကိုအမိနဲ့အဖနှမျိုးရှိရမှာအမိယောဖာယောကသီလသိက္ခာချင်းညီမျှနေရင်အမိတတ္တကပိုပြည့်ကြီးတယ်ဒါတော့အမိယောပိုကျေစုများလို့လေအာသီလတာရင်တော့တာတဲ့ပုဂ္ဂိုလ်တတ္တကပိုပြီးတော့အပြည့်ကြီးတယ်ပေါ့လေအဲ့ဒီလိုသွားတယ်အဲ့ဒီ၅ခုမှလည်းပဲပြီးတော့အဲ့ဒီအမိတ္တဖတ်တတ်ဆိုသိချင်တာကောင်းတယ်နော်ဟိုတွန်းလိုက်သွားရင်ဆိုတော့ဟိုလာကိုကတဏ္ဍနဲ့ပြိတ်တယ်မတော်တဆနဲ့ကို့အဖေမှန်သွားတယ်ဆိုတော့အဲ့ဒါဒီကံထိုက်တာပဲလေမသိလေထိုက်တာပဲပြီးတော့ယဟန္တာတတ်တယ်ဆိုတော့တတ်တော့မသိဘူးဆိုတော့ဟာယဟန္တာလည်းမရှိဖြစ်ချင်မှာဖြစ်မှာသူ့တော့ကိုရိုက်လေတဲ့ဆိုတော့ပြီးတော့မှ तू ကအားထုတ်ပြီးယဟန္တာဖြစ်သွားဘူးလို့သိရဆိုတော့ယဟန္တာတတ်တာပဲလေကိုလက်ချက်နဲ့ပဲဒီပုဂ္ဂိုလ်သိရတာကိုချက်ချင်းသိတာမဟုတ်ပါမယ်လို့ဇီဝိတ္တန်တွေကဟိုသူ့ငကိုနေမဲ့အတိုင်းမနေဘဲနဲ့တူပြီးတော့ပြတ်သွားတာပေါ့အဲအဲ့ဒါကြောင့်မို့အတော်ကြောက်စက်ကောင်းနေတာတွေကအဲအဲ့ဒီပင်စံဏ္ဍရိယကံကိုဘယ်ကံလဲထဲတော့ဂရုကကံကြီးလေးတဲ့ကံနဲ့ဟုတ်တော့ပေါ့နော်ဒီကံမျိုးကတော့တိတ်ကြောက်စက်ကောင်းလားဟိုတခါပြောခဲ့တဲ့ဘာတော့ပင်စံဏ္ဍရိယကံ ဟိုတခါတခုပြောခဲ့ပါသေးတယ်အန္တရာယ်၅ပါးနော်ကောင်းပြီကရုကကံပြီးတော့ပါတယ်နော်အာတန္နကံတဲ့ဟိုမြန်မြန်ခေါ်တဲ့ခါကျအာတန္နကံလို့ခေါ်တယ်နော်အာတန္နကံအာတန္နဆိုနီးတယ်လို့ဆိုလို့တယ်အဲ့တော့နီးတဲ့ကံနီးတဲ့ကံဆိုပါတော့စုတေကံနီးတဲ့တေကံနီးလောလောဆယ်၌ပြုတ်အပ်တော့ကံတေကံနီးချက်မှာပြုတ်အပ်တဲ့ကံမျိုးအဲ့ဒီကံမျိုးကိုဘာလို့ခေါ်တော့အာတန္နကံလို့ခေါ်တယ်သို့မဟုတ်ရှေးကပြုတ်ပြီးသားကိုစုတေကံနီး၌ထပ်၍အောင့်မေ့အပ်ဆင်ခြင်းနေအပ်တော့ကံနော်ဟိုးရှေးတုန်းကပြုတ်ခဲ့တဲ့ကံပဲအခုထပ်ပြီးတော့သတိရနေတာနော်အဲ့လိုကံမျိုးကိုလည်းဘာလို့ခေါ်လဲအာတန္နကံတေကံနီးကပ်ပြီးတော့ပြုတ်တဲ့ကံတေကံနီးကပ်ပြီးတော့သတိရတဲ့ကံလို့ဆိုတယ်ဒါအာတန္နကံဒီအာတန္နကံမှာလည်းပဲကုသိုလ်အကုသိုလ်နှစ်မျိုးပဲပေါ့ဟုတ်လားစုတေကံနီးလောလောဆယ်နဲ့ပြုတ်အပ်တော့ကံဒါကြောင့်မို့တေကံနီးမှာနော်ဟိုထပြီးတော့ဘာမှမလုပ်ပြီမလို့စိတ်ထဲကဒေါမနတဖြစ်တယ်နော်သို့မို့အစွဲလန်းကြီးတွေနဲ့တည်သွားတယ်ဆိုရင်အဲကောင်းရမရမရောက်တော့ဘူးနော်ဒေါသနဲ့သိရင်ငရဲကြတတ်တယ်ဟုတ်လားသိရင်ဘာတွေဖြစ်တတ်တယ်လို့ဆိုတယ်လောဘနဲ့သိရင်လည်းပဲဒါပိတ်တာလို့ဘာလို့ဖြစ်လဲနော်အဲ့ဒါကြောင့်မို့စုတေကံဤလောလောဆယ်မှာပြုတ်အပ်တဲ့ကံသို့မဟုတ်နောက်တော့မှပြုတ်တာကိုပဲစုတေကံဤမှာသတိရတဲ့ကံနော်အောက်မိတဲ့ကံမျိုးကိုဘာလို့ခေါ်လဲအာတန္နကံလို့ခေါ်တယ်အစုတေကံဤမှာပဲကောင်းမှုကုသိုလ်ပြုတ်လို့ဟုတ်လားတသက်လုံးကမကောင်းတာလုပ်ပေးမယ်လို့ချက်ချင်းကတော့ပြင်ကောင်းတဲ့ဘွားရောက်သွားတယ်။ဟောဒါမျိုးတွေလည်းရှိတာပဲ။ဒါကြောင့်မို့ဦးဇင်းတို့ဘုရားဘာသာဝင်တွေဖို့မှာတေဂာနီအရေးကြီးတယ်။ဟောတေဂာနီမိတ်ဆွေကောင်းရှိဖို့အရေးကြီးတယ်။တေဂာနီမှာဟောတေမဲ့လူစိတ်အနှောက်ရှက်မဖြစ်စေဖို့။သူစိတ်ကောင်းကောင်းမွန်မွန်နဲ့တေအောင်မတေနိုင်အောင်ကိုကဟောကူညီပေးနိုင်ဖို့ပေါ့လေ။ဒီအဲ့လိုမိတ်ဆွေမျိုးအရေးကြီးတယ်နော်။ဒီအာတန္နကံကလည်းပဲသူကအကျိုးပေးတဲ့ခါကျတော့သူကအရင်ထွက်ပြီးတော့အကျိုးပေးတာဟိုကရုကကံတော့ထားပါတယ်အာတန္နကံနဲ့အာစိဏကံနှစ်မျိုးမှဆိုရင်အဲ့တော့ဒီနေရာမှာဟိုဝုထုပေါ့ဟိုသောဏမထေရဲ့ဖခင်ကြီးဝုထုအရင်လည်းပြောဦးပါလေနော်ဟိုမုတ်ဆိုးကြီးလှုပ်လာပြီးတော့နှောင်ကြီးတဲ့ခါကျတော့ယဟန်ပြူပေးတာတေကဏိကျတော့ငရဲနမိတ်တွေထင်တာလေအဲ့ဒီနမိတ်တွေကိုပြောင်းပေးတာအဲ့ဒါကလျာဏမိတ်တဆိုတာအဲ့ဒါမျိုးပဲဟုတ်လားတာထိုမှာတော့တာဆိုတော့တာလည်းဖြစ်ယဟန်တယ်လည်းဖြစ်ဆိုတော့အကောင်းဆုံးမိတ်ဆွေရတော့တာဟုတ်နော်အဲ့ဒါသိရေးကြည့်တယ်အဲ့လိုမိတ်ဆွေမျိုးမရဘူးမိတ်ဆွေစုရရင်လည်းဒုက္ခပဲအေးအဲ့ဒါအာတန္နကံတဲ့နော်နောက်တစ်ခုကဘာလဲတော့အာစိဏကံအာစိဏကံလို့ဒီလိုပဲပြောလို့ရှိနေ့စဉ်မပြတ်လေးကျက်အပ်ပြုတ်အပ်တော့ကံနော်ဒါကတော့အမြဲတမ်းပြုနေတဲ့ကံမျိုးပေါ့ဟုတ်လားအဲနေ့စဉ်ဖျားရှိခိုးတာရှိတယ်ပฏิစိတ်တာရှိတယ်တရားထိုင်တာရှိတယ်နော်ပြီးတော့ကိုတရားထိုင်တာရှိတယ်နော်အလှူတန်းပြုတာတွေရှိတယ်ဒါတွေဟာပါလိတယ်နေ့စဉ်မပြတ်လေးကျက်အပ်တဲ့အာစိဏကံနော်ပြီးတော့တခါပြုထားပြီးတဲ့နောက်ခဏခဏအောင်မိအပ်တဲ့တရိယာအပ်တဲ့ကံမျိုးလည်းပဲအာစိဏကံပါပဲနော်မပြတ်လိလာအပ်တယ်လို့ဆိုလိုတာပေါ့အာစိဏကံကလည်းပဲတကယ်အာကိုရတယ်ဘာလို့ဆိုတော့ဒီအာစိဏကံဒီပင်တွေ့ကြအာတန္တကံလာဖြစ်နေတယ်အမြဲတမ်းဒါကလိလာလိလာအလေးအလာလှုပ်ထားတော့ကိုအမြဲတမ်းပြုထားတော့သင်္ခါနိကျတယ်သူပဲလာပေါ်တော့တာပေါ့ဟုတ်လားအဲ့တော့ဒီအာစိဏကံဒီပင်အာတန္နကံဖြစ်လာတယ်။ဒါကြောင့်မို့ဥစဉ်အဖေတကကြီးကတော့ तू ကတပည့်တော်တော့အာတန္နကံအာမကိုဥစဉ်နဲ့အာစိဏကံမအာကိုလာတာနေတိုင်းကျူးကျူးဆာဆာလှုပ်တယ်။မနေ့3နာရီထားဘုရားရှိခိုးပရိစိတ်မေတ္တာပို့မေတ္တာဆိုအကျဏ်ပို့တာဟိုတာမညာတစ်ခေါက်နှစ်ခေါက်ပို့တော့မဟုတ်ဘူးဒီဆိုတော့သူစိတ်တယ်မှာဟိုပြုတဲ့ပုံကိုရွေးထားတယ်ဘုံကြီးတွေရောလူတွေရောပေါ့လေ20 30ရှိတယ်။အဲ့ဒါတယောက်ကို तू အကျိန်20 20ပို့လားဆိုအဝိရာဟွန်တူအပြပိစံဟွန်တူနေကံဟွန်တူဒုက္ခရံပြိဟရံတို့ဆိုတာတယောက်ချင်းအချိန်20 20အဲ့လိုပို့လာတယ်အဲ तू ကအဲ့ဒါပဲအာစိဏကံ तू ကတော့အာကိုတယ်အာတန္တကံကမရေရဘူးတယ်ဒါကြောင့်မို့အာစိဏကံလဲတာအရေးကြီးတာပါပဲနော်အခုဟိုဘုတ်မှာကတ်ထားတယ်ဘာလို့ကတိမြဲတဲ့ပုံကိုယ်တွေဆိုတာလေအဲ့ဒါလေးဖတ်သွားကြအောင် နော်အဲ့ဒါလည်းပဲဒီအာသနကံပဲအဲ့ဒါဒီအကျင့်ပုဂ္ဂိုလ်ဟာဆွလှူလေးရှိတယ်နော်ကြောင်းလှူဘူးတယ်ဘာညာပေါ့လေဘာစေတံမဲ့ချပြီးတော့လှူလေးရှိတယ်ဝါစုသင်္ကန်းလှူလေးရှိတယ်အဲ့ဒီမှာပါတယ်နော်အဲ့ဒါအမှန်တော့အာသနကံနေပဲအဲအာစိတ်နကံနေပဲအဲအဲ့ဒီလိုအာစိတ်နကံရှိတဲ့လူဟာလည်းပဲသောတာပန်နေလို့ပဲအဲနောက်ဘဝဂတိသေးကြတယ်ပေါ့လေကောင်းရမွန်ရရောက်မှသေးကြတယ်ဆိုတာနော်အဲ့တော့အာသနကံနဲ့အာစိတ်နကံဒီနှစ်ခုတာမှတ်ထားရမှာနောက်တစ်ခုကတော့ဗါတော့ကတ္တတကံတဲ့ကတ္တတကံကတော့ဂရုကအာတန္နအာစိဏကံအခြေအနေတို့မရောက်တတ်ဖယ်တဲ့နော်ဤဘဝ၌တဏ္ဏပြုတ်သောကံများတဲ့အမှတ်တမဲ့ပြုတ်တဲ့ကံတွေလည်းရှိသေးတယ်နော်ပြီးတော့ရှိရှိဘဝကပြုတ်အပ်ခဲ့တဲ့ကံများတဲ့အဲ့ဒီကံတွေကိုတော့ဘာလို့ခေါ်လဲကတ္တတကံတဲ့ကတ္တတာဆိုတာပြုတ်အပ်သောကြောင့်ဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့တော့ကတ္တတကံဆိုတာပြုတ်အပ်သောကြောင့်သူ့ကံလို့ခေါ်ရတာဒါမလို့သိမ့်မဟုတ်တတ်ဘူးပေါ့လေဟုတ်လားကံမီယုံမျှပေါ့လေဂရုကကံတို့လိုအာသနာအာစိဏကံတို့လိုအစမ်းမထက်ဘူးပေါ့သို့တော့သူကလည်းပြုတ်အပ်တာဖြစ်တော့သူကံလို့တော့ခေါ်ရတယ်နော်အဲ့လိုကံမျိုးကိုကတ္တတာကံလို့ခေါ်တယ်တဲ့ဒါကလည်းဒီလိုကံတွေလည်းအများကြီးရှိပါတယ်ဟုတ်လားတခါအမှတ်တမဲ့ပြုတ်တာတွေအများကြီးရှိတယ်နော်ကောင်းတာဖြစ်ဖြစ်မကောင်းတာဖြစ်ဖြစ်အဲပြီးတော့ဟိုးရှိရှိဘုရားတွေကပြုတ်ခဲ့တဲ့ကံတွေတဲ့အဲ့ဒါကောင်းပြီဒီကံလေးမျိုးမှာနော်လေးမျိုးစလုံးပြုမိထားတယ်ဆိုပါတော့လေးမျိုးစလုံးပြုမိထားရင်ဘယ်ကံအကျိုးပေးမလဲဂရုကကံအကျိုးပေးမယ်နော်အကယ်၍အာသနကံနဲ့အာစိဏကံသုံးခုထားထားပါတော့လားအောက်သုံးခုပြုမိထားတယ်ဆိုရင်အာသနကံကအကျိုးပေးမယ်နော်အောက်နှစ်ခုပြုမိထားတယ်ဆိုရင်အာစိဏကံကအကျိုးပေးမယ်အထက်သုံးခုဘာမှမရှိဘူးဆိုရင်တော့ဒီကတ္တတကံဝင်ပြီးတော့အကျိုးပေးရင်ပေးလိမ့်မယ်နော်အဲ့ဒီလိုအကျိုးပေးအလှည့်အစင်အားဖြင့်ကံလေးမျိုးရှိတယ်အဲ့တော့အာသနကံနဲ့အာစိဏကံမှာမကြည်နှက်စရာလေးတခုရှိအာစိဏကံကတပွားလုံးတခါလဲအမြဲတမ်းဆိုတော့မပြတ်ပြုတ်လုံလုံလာရတယ်ဟုတ်တယ်မလားလိလာအားထုတ်လာရတယ်အာသနကံကနီးမှလှုပ်ပြီးတော့သူကအကျိုးပေးသွားတယ်မခန့်ကျင်စရာမကောင်းလားနော်ဘယ်နဲ့အာစိဏကံနဲ့လှုပ်လာပြီးတော့အာသနကံလေးဟိုကောင်းတာမကောင်းတာလဲဟုတ်လားဘဝဖြစ်သွားမယ်ဆိုတော့အဲ့ဒီမှာကျန်းကန်နေပါဘယ်လိုဥပမာပြရတယ်လဲဆိုတော့ဟိုနွားចောင်းသားကညနေပြန်လာတဲ့ခါကျနွားတွေကိုခြံနဲ့တွင်းနေဟုတ်လားခြံနဲ့တွင်းတော့နွားတွေဝင်ညတယ်ဆိုပါတော့ဝင်ညတော့ဒီနောက်ဆုံးမှဝင်တဲ့နွားကခြံတကားသားမှာပဲသူနေရမှာဘိုးဘက်ထီအောင်မသွားနိုင်ဘူးအဲ့တော့အဲ့ဒီနောက်ဆုံးမှဝင်တဲ့နွားဟာနွားအူကြီးဖြစ်ပြီမယ်လို့မနဲ့ဖွင့်လိုက်လို့တကားဖွင့်လိုက်လို့ထွက်တော့သူကအရင်ထွက်လိုက်အဲ့တော့သူကနီးနေတာနော်အိုးတော့အိုးနေတာပဲဟုတ်လားအိုးတော့ဆိုတော့ဟိုဘာခေါ်မလဲလုံးဝအလုံးမလုံးနေတာမဟုတ်ဘူးအိုးတာပေါ့လေဟုတ်လားအဲ့တော့သူအရင်ထွက်ပဲဒီတိုင်းပဲတဲ့နော်အာသနကံနဲ့အာစိဏကံဆိုတော့အာသနကံကသူကနီးတာကိုသုတိနဲ့နီးတော့နီးရမှာနီးတဲ့အချိန်မှာပြုတ်တဲ့ကံဖြစ်တော့ကိုသူကအကျိုးပေးရသွားတာတဲ့အဲ့တော့သူဟာအာစိဏကံတော့အားကောင်းလာတော့မဟုတ်ဘူးနော်အမှန်ကတော့ဟုတ်လားဒါမလို့ तू ကနီးကပ်နေတဲ့တဲ့ကြောင့် position กว่าတော့တာပေါ့လေဟုတ်လား तू ကအကျိုးပေးလိုက်တာအဲ तू အကျိုးပေးတာဟာအကယ်၍တဘွားတစ်ခုလုံးမှာကအကုသူတွေကတိတ်အများကြီးလှုပ်လာခဲ့တယ်နော်ဒီအာသနကံလေးကုသူလေးလှုပ်မိလို့ကောင်းတဲ့ဘွားရောက်တယ်ဆိုမလို့ तू ကဟိုမှာကြာရှိနေရမှာမဟုတ်ဘူးဟာခဏနေပြီး तू အကုသူအကျိုးခံရမှာသို့တော့အဲချက်ချင်းကတော့ပြင် तू ကကောင်းရာဖြစ်စီမကောင်းရာဖြစ်စီပေါ့လေဒီကုသူအကုသူအလိုက်ဒါရောက်သွားရမယ်နော်ခုနကနွားအူကြီးလိုပဲအကဲကြီးများအဲ့နွားကြီးကမထနိုင်အောင်ဟာဖြစ်နေတဲ့နွားဆိုရင်တော့မတတ်နိုင်ဘူးပေါ့ဟုတ်လားဒါသူထွက်နိုင်မှာမဟုတ်ဘူးထို့တူပဲအာသနကံကလည်းပဲကိုကဘလောက်လှုပ်ပြီးပြီးနော်ဘေးကလူတွေကဘလောက်ကူညီပြီးပြီးသင်္ကန်းကြီးလူကသူဟိုစိတ်ဟာမပြုတ်နိုင်ရင်အာသနကံလည်းပဲအားရှိတဲ့ကံဖြစ်မှာမဟုတ်ဘူးပေါ့ဟုတ်လားအဲ့လိုမဖြစ်ဘူးဆိုရင်တော့လည်းအကျိုးပေးခွင့်သူရမှာမဟုတ်ဘူးပေါ့အေးဒါကြောင့်မို့အဲ့လိုအကျိုးပေးအလှည့်အစင်အားဖြင့်ကံလေးမျိုးနော်ဂရုကကံအာသနကံအာစိဏကံကတ္တတကံလေးမျိုးတဲ့အဲ့ဒါအကောင်းဆုံးပေါ့အဲ့ဒါမစိတ်ချပါမှန်တယ်ဟုတ်တယ်ကဲနောက်တစ်ခုသွားကြအောင်ဆိုဘာလဲတော့အကျိုးပေးရာကာလနှင့်ဆက်၍ ကံလေးမျိုးတဲ့ခုနကအလှဲ့အကျိန်နော်အဲ priority ဟုတ်လားဒါကကာလနော်ဒါကကာလအကျိုးပေးရကာလနော်ဘယ်ကာလမှာဘယ်အချိန်မှအကျိုးပေးတယ်ဘယ်ဘဝမှာအကျိုးပေးတယ်ပေါ့အဲ့ဒီလိုအကျိုးပေးရကာလအဖြစ်ခွဲအောင်မယ်ဆိုရင်လည်းပဲကံဟာ၄မျိုးရှိပြန်တယ်တဲ့နော်ကောင်းပြီနံပါတ်၁ကဘာလဲတော့ဒိဋ္ဌဓမ္မဝေဒနီယကံတဲ့နော်ဒိဋ္ဌဓမ္မဆိုတာယခုဘဝလို့ဆိုလို့ရတယ်ဝေဒနီယဆိုတာခံစားအပ်တယ်လို့ဆိုလို့ရတယ်ဒီဘဝမှာပဲအကျိုးခံစားရမယ့်ကံမျိုးကိုဒိဋ္ဌဓမ္မဝေဒနီယကံလို့ခေါ်တယ်နော်ဒါကိုဘာလို့ပမာလို့ဘယ်လိုပြောတာတော့မြတ်မောက်ပစ္စုပန်ဘဝ၌အကျိုးပြီးတော့ကံနော်ဒါကြောင့်မို့ဟိုပြောလို့ရှိချင်ဟေးဒိဋ္ဌဓမ္မအကျိုးပြီးသွားပါဟေးနော်ကောင်းတာဖြစ်စီမကောင်းတာဖြစ်စီလုံနေရင်အဲ့ဒါဒီဘဝမှာအကျိုးပေးနေတဲ့ကံတွေလည်းအများကြီးရှိတယ်ကံဆိုတာနောက်ဘဝမှာအကျိုးပေးတာမဟုတ်ဘူးနော်ဒီဘဝမှာလည်းပေးနေတယ်အများကြီးရှိတယ်အဲ့ဒီဒီဘဝမှာပစ္စုပန်ဘဝမှာအကျိုးပေးနေတဲ့ကံမျိုးကိုဒိဋ္ဌဓမ္မဝေဒနီယကံနော်ဒီလိုခေါ်တယ်အဲ့ဒီဒိဋ္ဌဓမ္မဝေဒနီယကံဟာဘယ်စေတနာလဲကံဆိုတာစေတနာနော်ဘယ်စေတနာလဲဆိုရင်ပထမဇောစေတနာဇောခုနှစ်ကြိမ်စောရမဟုတ်လားဒါ normally ဇောခုနှစ်ကြိမ်စောဇောခုနှစ်ကြိမ်စောတဲ့အ ਨੇ ကပထမဇောစေတနာဟာဒိဋ္ဌဓမ္မဝေဒနီယဒါကြောင့်မို့အဲ့ဒီပထမဇောစေတနာကဒီဘဝမှာအကျိုးပေးမယ်ဒါဟာလည်းပဲသူ condition တွေညီညွတ်မှာပါနော်ပထမဇောစေတနာအတိုင်းပေးတာမဟုတ်ဘူးဟုတ်လားပထမဇောစေတနာမှာလည်းပဲဒီဟိုအမျိုးမျိုးတွေရှိတယ်သူအင်္ဂါတွေဆိုကြပါစို့အဲ့လိုညီညွတ်လာရင်ပေါ့လေနော်မန်တော့သူများအထောက်ပံ့လဲရတယ်သူကိုယ်တိုင်ကလည်းပဲအားကောင်းလဲဆိုပါတော့နော်အဲ့ဒါမျိုးဆိုရင်ဒိဋ္ဌဓမ္မအကျိုးပေးတာတွေရှိတယ်ဆိုပါတော့အရှင်မကတ္တပကိုဆုံးထုတ်လိုက်တဲ့အတွက်ကြောင့်မို့ချက်ချင်းတဲ့ခါတဲ့လူချမ်းသာကြီးဖြစ်သွားတယ်ဒိဋ္ဌဓမ္မအကျိုးပေးတယ်ဒါမျိုးတွေရှိပါတယ်နော်အဲ့ဒါပထမဆုံးစေတနာနံပါတ်2ကပါတော့ဥပပိစ္ဆဝေဒနီယကံနဲ့ဥပပိစ္ဆဆိုတာဒုတိယဘဝလို့ခေါ်တယ်ဒုတိယဘဝဆိုတာဒီဘဝကိုပထမဘဝလို့ခေါ်တော့ကိုလာမဲ့ဘဝပေါ့နော်အဲ့ဒီဘဝကိုဒုတိယဘဝလို့ခေါ်တယ်အဲ့ဒီနောက်ဒုတိယဘဝ၌အကျိုးပေးမဲ့ကံမျိုးကိုတဲ့ဥပပိစ္ဆဝေဒနီယကံလို့ခေါ်တယ်အဲ့ဒီဥပပိစ္ဆဝေဒနီယကံဟာဘာလဲဆိုရင်တတ္တမဇောစေတနာတဲ့ဇောခုနှစ်ချက်ထဲကနောက်ဆုံးဇောနော်နောက်ဆုံးဇောကလည်းအားရှိတယ်နောက်ဆုံးဇောကအားရှိတော့သူကဒုတိယဘဝမှာသူအကျိုးပေးတယ်နော်ပထမဇောကသူကသူ့ရှိကဇောမဟုတ်ဘူးသူ့ရှိကဘာရှိတော့ဇောရှိကဘာရှိတော့ဘုတ်ထောရှိတယ်ဟုတ်တယ်မလားဘုတ်ထောနဲ့ဇောနဲ့ဆိုတာဇက်မတူဘူးဇက်မတူတော့ကိုလူဒီအကူကြီးခံရတဲ့နေရာမှာအားမကောင်းဘူးဇောတစ်ခုကဇောတစ်ခုဇောတစ်ခုကဇောတစ်ခုကြတော့သူကသဘောတူရတဲ့လူချင်းကူညီသလိုပို့ပြီးတော့အားကောင်းသွားတယ်။ဟိုစာစကားနဲ့ပြောရင်အာသေဝနပစ္စည်းရတယ်ပဋ္ဌံစကားနဲ့ပြောရင်နော်။အာသေဝနပစ္စည်းရတဲ့အတွက်ကြောင့်မို့ပထမဇောကဒုတိယဇောဒုတိယဇောတတိယဇောသလိုအဲ့လိုအားကောင်းတယ်အားကောင်းတယ်။အဲ့တော့တတမဇောစေရနာအားကောင်းတယ်အားကောင်းတဲ့အတွက်ကြောင့်မို့တဲ့ဒုတိယဘုရားနော်အချမ်းမဲ့လာလတန်ဘုရားမှာအကျိုးပေးတယ်။အဲ့တော့ပထမဇောစေရနာအကျိုးပေးတယ်မျက်မှောက်ဘုရားအကျိုးနဲ့နော်တတ္တမဇောစေရနာအကျိုးပေးတယ်ဒုတိယဘုရားအကျိုးဘယ်ဟာကပို့ပြီးကြီးကျယ်မလဲဒုတိယဒုတိယဘုရားကကြီးကျယ်တာပေါ့နော်ပထမဘုရားဒီဘုရားမှာအကျိုးပေးတယ်ဆိုတော့ကဲမွဲနယ်ကောင်တထေးဖြစ်သွားတယ်ဆိုတော့ဒါဟာနတ်ဖြစ်သွားတဲ့နဲ့ဆိုင်ရင်ဘာမှမဖြစ်လို့ဟုတ်လားလူဘုရားချမ်းတယ်ဆိုတော့နတ်ချမ်းတယ်နဲ့ဆိုင်တော့ဘာမှမပြောပါတော့နော်ဒါကြောင့်မို့အမှန်တမ်းပြောရင်ဒိဋ္ဌဓမ္မအကျိုးဆိုတာအဲတိတ်ဟုတ်တဲ့အကျိုးဟုတ်အညံ့ပဲဒါမလို့ဟိုလောကအမြင်နဲ့ကြည့်ရင်တော့တကယ်ကြီးကျယ်တယ်လို့ထင်ရတာပေါ့လေနော်။အာလူစင်းရကချက်ချင်းအကျိုးဟိုလူချမ်းသာဖြစ်သွားတယ်နော်။အဲဥပပိစ္ဆဝေဒနီယနောက်ဘဝဒုတိယဘဝမှာအကျိုးပေးမဲ့ကံတဲ့။နံပါတ်3အပရာပရိယဝေဒနီယကံနော်။သုံးပုံလည်းပဲတချို့ဆရာတော်တွေကအပရာပရိယယဝေဒနီယကံလို့ဒီလိုခေါ်တာထားပါတော့ဒါတော့တိတ်တိတ်အဲ့ဒါရောလိုက်မနေနဲ့ဟုတ်လားအပရာပရိယဝေဒနီယကံလို့ပဲအများသုံးတဲ့အတိုင်းသုံးကြစို့သူကတော့ဗါတဲ့တော့ တတိယဘဝမှစ၍နိဗ္ဗာန်ရသည့်တိုင်အောင်အကျိုးပြုသောကံဘယ်ကံနေရောဘယ်စိရဏနေရောအလယ်ဆုံး၅ကျယ်ဆိုတော့စကံကစပေါ့နော်ဒုတိယတတိယစတုထပင်စမသထစကံတတ် 4 5 6အဲ့ဒီအလယ်ဆုံး၅ကျယ်စိရဏကတော့ဗာတဲ့တော့တတိယဘဝမှစ၍ဒီဘဝကပထမဘဝ next ဘဝကဒုတိယဘဝနော် next ရဲ့ဟိုဘက်ကဘဝကတတိယဘဝအဲ့ဒီတတိယဘဝကစပြီးတော့နိဗ္ဗာန်ရသည့်တရားယဟန္တာဖြစ်ပြီးတော့ပြိဋိဘံပြုသည့်တိုင်အောင်အကျိုးပေးသောမဲ့ကံမျိုးကိုအပရာပရိယဝေဒနီယကံလို့ဒီလိုခေါ်တယ်။အဲ့ဒီကံဟာဘယ်သောစေတနာတွေလဲဆိုရင်အလယ်ဆုံး၅ချက်စေတနာတွေနော်ဒါကြောင့်မို့နည်းအကျယ်ဆုံးကဘလို့လဲအလယ်ဆုံး၅ချက်အပရာပရိယဝေဒနီယကံဆိုတာလူတိုင်းမှာရှိတယ်တတ္တဝါတိုင်းမှာရှိတယ်ဟုတ်လားကုသိုလ်ကောင်းမှုပြုတယ်အကုသိုလ်ပြုတယ်ဆိုရင်ဇောဇော9ချက်ကလာတာကြီးပဲဟုတ်တယ်မလားအဲဇော9ချက်မှာပထမဇောကဒီဘုရားအကျိုးပေးဒီဘုရားကသူကအကျိုးမပေးဘူးဆိုရင်ပြီးသွားပြီနော်သူကတုဋ္ဌအဟောတိကံဖြစ်သွားပြီအဲကြတော့တခါဒီဥဟိုတတ္တမဇောကလည်းနောက်ဘုရားအကျိုးပေးနောက်ဘုရားအကျိုးပေးခွင့်မရဘူးဆိုရင်သူရဲ့အလကားဖြစ်သွားပြီအလယ်ဆုံး9ချက်ကတော့အလကားဖြစ်တယ်လို့မရှိဘူးဘာလို့ဆိုဘုရားကလည်းဘလို့ကြာမှမသိပဲနိဗ္ဗာန်ရသည်တည်းအောင်ဒီထဲမှာသူတင့်လျော်တဲ့အခါမျိုးမှာသူအခါအခွင့်တင့်တဲ့အခါမှာသူအကျိုးပေးသွားမယ်နော်ဒါကြောင့်မို့ဒီအပရာပရိယဝေဒနီယကံဟာတို့ရဲ့အာကူအထားရပဲငရဲ့ကြနေပြီမယ်လို့လည်းပဲအပရာပရိယဝေဒနီယကံကကုသိုလ်အပရာပရိယဝေဒနီယကံကဝင်ပြီးတော့ထောက်ပံ့တဲ့အတွက်ကြောင့်မို့ငရဲကလွတ်တယ်နော်ဒါကြောင့်မို့အများလားမျောလင့်ချက်ရှိတယ်ဘုရားဘာသာမှာအဲမင်းငရဲကြလို့ eternally တွားပြီလို့တော့မထင်နဲ့ငရဲကြလည်းခဏပဲဆိုတော့ခဏစာဟိုအပြစ်ရှိတော့ခံရတာပေါ့လေထောင်ကြတာမျိုးလို့အဲလွတ်နိုင်တဲ့အခွင့်အလန်းရှိတယ်လွတ်လဲလွတ်မယ်နော်အဲ့ဒီလိုဒါပါကြောင့်လဲဆိုရင်အပရာပရိယဝိရဏိယကံနေရဝင်ပြီးတော့အားပေးလို့သို့မဟုတ်ရင်ငရဲကြတဲ့တတ္တဝါမှာဆင်းရဲကြီးအမြဲတမ်းခံနေရတာဟုတ်တယ်မလားဒုက္ခကြီးအမြဲတမ်းခံနေရဆိုကုသိုလ်စိတ်ဖြစ်ဖို့အလွန်ခိုင်းရင်လေနော်ဒါပေမဲ့လို့ဒီလိုအပရာပရိယဝိရဏိယကံဒီကရှိတော့ကိုအဲ့ဒီကံနေရဝင်ပြီးတော့အကျိုးပေးတဲ့ခါကျတော့ငရဲကလည်းလွတ်တာသရစ္ဆန်ဘဝကလည်းလွတ်တာဒါကြောင့်မို့ဒီအပရာပရိယဝိနည်းကံဟာဒီတတ္တဝါတိုင်းရဲ့အာကူအာထာယကံနေပဲဒီကံနေရာဘူးတိုင်းမှာရှိတယ်အဲ့တော့ဟိုအာကုတုကံအနေနဲ့ပြောမှဆိုလည်းပဲကြောက်စရာကံနေပဲဟမ်ဒီနေ့နေသူတို့ကိုလာချပါပဲဟုတ်လ
ား
ဟုတ်တယ်
စိတ်တိုင်း
မှာရှိတယ်။သို့တော့တကယ်အကျိုးပေးထက်တန်တာကမနှောထွာရမှာဖြစ်တယ်ဆိုလေ။ပင်စထွာတာဆိုတာဟို very weak မနှောထွာရမှာဖြစ်တယ်ဆိုလေ။အဲ့ဒီမှာဒါကြောင့်မို့ပထမဇောစေနာတွေအများကြီးရှိတယ်ဟုတ်လား။တတ္တမဇောစေနာတွေအများကြီးရှိတယ်။ဒါမှမဟုတ်ပထမဇောစေနာဒီဘုရားအကျိုးပေးသူလည်းပြီးသွားပြီ။အဟောတိကံတော့စတုခလေးနံပါတ်၄ဖြစ်သွားပြီ။နော်ဒုတိယဟာကလည်းပဲဒုတိယဘဝအကျိုးပေးမှပေးရင်ပေးမပွေပြီးသွားပြီ။အဲအပရာပရိယကတော့ပဲပြီးတယ်လို့မဆိုနိုင်ဘူး။ယဟနာဖြစ်မှပဲပြီးတော့တယ်ပေါ့။ခုနကပြောတဲ့အဲရှင်အင်္ဂုလိမာလာပဲပြောကြတယ်ဟုတ်လား။သူပြုတ်ခဲ့တဲ့ကံနဲ့နောက်ဘဝပြုတ်ခဲ့တဲ့ကံနဲ့အများကြီးရှိတာပေါ့ဟုတ်လား။ပြီးတော့ဒီဘဝခုနကပြောတဲ့လူတွေတတ်ထားတဲ့အထဲမှာလည်းအလယ်ဆုံးကကျတဲ့ဟာတွေအများကြီးရှိတာပေါ့။ဟုတ်လား။ဒါမှမဟုတ်ယဟနာဖြစ်သွားပြီဆိုတော့သူ့ဘဝအကျိုးပေးခွင့်မရှိတော့ဘူး။အဟောတိကံဖြစ်သွား။ဒါကြောင့်မို့နံပါတ်၄ဟာအကျန်တယ်အဟောတိကံနော်အဟောတိကံအဟောတိဆိုတာပါဠိဟိုကရိယာပုတ်အဟောတိဆိုတာဖြစ်ပြီလို့ဆိုလို့လဲဖြစ်ဖူးတဲ့တော့ကြောင့်သူ့ကံလို့ဆိုရတာနော်ဘာမှသုံးမကြောက်ဒါအဟောတိကံအကျိုးလုံးမပေးတော့ကံတဲ့ဒါမှမဟုတ်ဟိုရှေးလူကြီးတွေအနေနဲ့ဒီစကားကိုသိသုံးလို့ရှိတယ်နော်ကိုယ်တော်တကူလို့လို့ဘာမှမဖြစ်တော့ဆိုအဟောတိကံဖြစ်သွားတယ်နော်ဘာမှအသုံးမကျတော့ဘူးဆိုရင်အဲ့လိုရှေးလူကြီးတွေစကားပြောရင်ဒီစကလုံးထက်ပြောတတ်တယ်။အဲအဟောတိကံဆိုတာကခုနပြောလို့တခြားကံရလို့မဟုတ်ဘူးဒီဒိဋ္ဌဓမ္မရဲ့ဥပပိစ္ဆာရဲ့အပရပရိယရဲ့ဓာတ်တွေပဲသူတို့အကျိုးပေးရာကာလကိုလွန်သွားတဲ့အခါအဟောတိကံဖြစ်သွားတာ။အဲ့တော့ဒိဋ္ဌဓမ္မကဒီဘုရားအကျိုးပေးမပေးနဲ့မပေးရင်အဟောတိကံဖြစ်နော်ဥပပိစ္ဆာကဒုတိယဘုရားအကျိုးပေးမပေးရင်အဟောတိကံဖြစ်တတိယဘုရားလည်းပဲနိဗ္ဗာန်ရတဲ့အောင်အကျိုးပေးမပေးရင်အဟောတိကံဖြစ်ပေါ့လေ။အဲ့တော့ကို အပရံပရိယဝေဒနိယကံနဲ့ပတ်သက်ပြီးတော့တတိထားစရာရှိဒီဥစ္စနဗမာပြည်မှာဒီအတိုင်းပဲတတိယဘဝမှာစရွေးနိဗ္ဗာန်ရသည့်ဘဝတိုင်အောင်လို့ဒီလိုသင်ကြားတယ်နော်ဒီပါဠိဘာသာနဲ့ရေးထားတဲ့အဋ္ဌကထာတိဃာတွေမှာတတိယဘဝလို့တိတိကျကျထုတ်ဖော်တာမရှိဘူးလားမသိဘူးအဲ့တော့အဲ့ဒီမှာဘာဖြစ်နေတယ်လဲဆိုတော့တက္ကရာမှာတက်ရိုက်ကမလာတော့ဘူးသူတို့ကဘယ်လိုယူဆတော့ဒီဒုတိယဘဝကစပြီးတော့နိဗ္ဗာန်ရသည့်ဘဝတိုင်အောင်ဆိုတာမျိုးလို့အဓိပ္ပာယ်ရေးရှင်နေကြတယ်အင်္ဂလိပ်လိုရေးတဲ့စာအုပ်တွေမှာအဲ့ဒါရှိတယ်နော်အမှန်ကတော့ဒုတိယဘဝနဲ့မဆိုင်ဘူးเนาะဘာကြောင့်လဲဒုတိယဘဝမှာအကျိုးပေးဖို့ဆိုရင်ဥပ္ပပိသဝိနည်းကံရဲ့နည်းဒါတွေကတစ်ခုနဲ့တစ်ခုမဆီမရောရဘူးလို့ထားရမှာဆိုတာရှိတယ်သူ့နည်းနဲ့သူရှိတယ်ပထမဆုံးကဒီဘဝမှာပေးမပေးရင်ပြီးเนาะတတမဆုံးကဒုတိယဘဝမှာပေးမပေးရင်ပြီးဆိုတော့ကိုအကယ်၍ဒီဒုတိယဘဝကိုအကျိုးပေးတဲ့ကံကိုလည်းပဲအပရာပရိယဝေဒီနိယကံလို့ခေါ်မယ်ဆိုရင်ရှုပ်ထွေးမှုရှိမနေပဲဘူးလားဘယ်ဟာဥပပိစ္ဆာခေါ်ပြီးတော့ဘယ်ဟာအပရာပရိယလို့ခေါ်ရမလဲနော်ဒါကြောင့်မို့အမှန်အတိုင်းယူဆဖို့ကတော့တတိယဘဝမှာဆက်ယူနိဗ္ဗာန်ရသည့်ဘဝတိုင်အောင်ဆိုတာဟုတ်လားမြဲမြဲယူထားရဟိုမရေမရာနဲ့ဟုတ်လားကျင်းသောဘဝတွေဘာတွေလုံးမနေနဲ့တော့နော်တတိယဘဝကဆက်၍နိဗ္ဗာန်ရသည့်ဘဝတိုင်အောင်အဲ့လိုပဲယူဒါအဲ့လိုယူမှသာခဏအထခရာပြောတဲ့သူတို့ဒီကံသုံးမျိုးဟာတမျိုးနဲ့တမျိုးမရောရှက်ဘူးသူ့နေနဲ့သူပိုင်းခြားတတ်မှတ်ပြီးသားဆိုတာနဲ့ kait တယ်ဟုတ်လဲဟုတ်တယ်နော်သုံးမို့ရင်ဘယ်နဲ့လှုပ်မလဲ gain ဒုတိယဘဝအကျိုးပေးတာကဥပပိစ္ဆာနော်ဒုတိယဘဝနေပြီးတော့နိဗ္ဗာန်ရသည့်ဘဝတည်းအောင်ကျိုးပေးတာကအပရာပရိယဆိုရင်တကယ်ပြောသားဆိုကဲငါကျိုးပေးတာဥပပိစ္ဆာအကျိုးပေးလားအပရာပရိယအကျိုးပေးလားဘယ်လိုပြောနိုင်မလဲနော်ဒါကြောင့်မို့ကိုယ်စင်တို့ဗမာပြည်မှာတော့ကိုတခါတိတိကျကျချိုက်တာပဲတတိယဘွားမှဆက်၍နိဗ္ဗာန်ရသည့်ဘွားတည်းအောင်အကောင်းကြီးဆိုရောပဲအဲအတူတူဒါကတော့ကုသိုလ်အကုသိုလ်နှမျိုးလုံးပါတယ်ဒါက
လို့ကောင်းလို့ရှိရင်နိဗ္ဗာန်ရှိဒါကလို့မကောင်းရင်ဘဝလည်းဖြစ်သ
ည်မဟုတ်သူကတော့ကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေသူကလိုက်ကျိုးပေးနေမှာဟုတ်လားဆိုတော့ယဟနာဖြစ်လို့ပြိနေမှာမပြုတ်ခင်ကြည့်အောင်သူကျိုးပေးနေတယ်ဟိုရှင်မောက္ခလံကြည်သာတခုတွေရိုက်လို့ပေးတာနော်နော်တကက်တခုရှင်နော်မရှောင်ထိုင်ဘူးကန်တိတ်ချောက်စားကောင်းလားအဲ့ဒါကအကုသူကဟိုလွန်ခဲ့တဲ့ဘဝကတော့ဟိုအမေဖေကသူတတ်ဖို့ရရိုက်ခဲ့တယ်ကပေးတော့မသေးဘူးကြားဘူးလေမဟုတ်လားဟိုအမားတော့မိမပေါ့ဟုတ်လားမိမကဒီအမေဖေတွေနဲ့နေရတာမနေရင်တော့ထောက်ပြခိုင်းတာပေါ့အဲ့တော့ तू ကလည်းမိမပဲဟိုပြင်နေတော့ဆွဲလန်းကြိုက်နေတော့တတ်မဟဲဆိုပြီးတော့အမေနဲ့ဖေလည်းမျိုးလုံး꽌နေမလား꽌တော့လှဲနေတင်းခေါ်သွားတာဟုတ်လားတော်လေးလာပါလေရောက်တဲ့ခါကျတော့တခိုးလေးလာတဲ့ဘာနဲ့ तू ကတကယ်မလာဘူးနဲ့ तू ကလာအောင်လုပ်ပြီးတော့ तू ကလည်းရိုက်တာအမေရောဖေရောတေအောင်ရိုက်မှာပေါ့လေအဲ့လိုအရေးခံတော့အမေနဲ့ဖေပဲနဲ့ပြောလဲဟဲငါသာမင်းလွတ်အောင်ရှောင်းထိုးတော့ကိစ္စမယူကြည့်ဘူးပေါ့လို့သိရင်သိပဲစီမင်းသာလွတ်အောင်ရှောင်းလို့ပြောတော့မှအဲ့ကျမှ तू ကသတိရတာကြည့်စမ်းသူတို့တေးရမှာတော့မငဲ့ဘူးပေါ့လေငါ့ကိုငဲ့တယ်ဟုတ်လားငါ့လုံအောင်ပြေးခိုင်းတယ်အဲ့တော့ဒီလောက်ကြီးစုကြီးတဲ့မိဘကိုတော့မတတ်ဘူးဆိုပြီးတော့မှအဲ့တော့နောင်တတရားရပြီးတော့ပြန်ပြီးတော့အိမ်ခေါ်သွားပြီးတော့မိမလာနေမှနေသွားတော့အဲ့လိုအဲ့တော့တော့သို့တော့ရိုက်တော့တေးအသေးတတ်ဖို့ရိုက်တာအဲ့ဒီကံပါလာတဲ့အတွက်ကြောင့်မို့ဒီကံဟာဟိုဒီကံကြောင့်သူအပင်ငရဲတယ်မျိုးကြပြီးပြီဟုတ်လားဘဝဒီမှာလည်းခံခဲ့ရပြီထင်ပါလေအဲဒီအခုနောက်ဆုံးဘဝမှာတကယ်တကူရှင်ဟုတ်လားမြတ်စွာဘုရားမှာတပါတကူအကြီးဆုံးပုဂ္ဂိုလ်ကြီးမရှောင်နိုင်ဘူးတခါတခါတော့သူရှောင်လို့ရသေးတယ်ပုံနေတဲ့သဘောပေါ့လေဒါမှလို့တကယ်ကြတော့သူကြည့်လိုက်တဲ့ခါကျတော့ဟာဒါငါကံအဲ့တော့ကံငါချုပ်ပြရောမရဘူးဆိုဒီတိုင်းကုန်ခါရတာပဲနော်ခိုးစားငါရရိုက်တာကစီးစီးညံ့ညံ့ကြည်တော့ရိုက်ပြေတာဒါမလို့ဇန်တကိုးနဲ့ဆိုတော့သူခန္ဓာကိုယ်ပြန်ပြီးတော့ခိုင်ပြဲအောင်ဖန်ဆင်းပြီးတော့မြတ်စွာဘုရားရှိသောဘုရားရှိခိုးပြီးတော့မှပြန်လာမှပြုတ်သွားတာပြိဋိဒိမှပြုတ်သွားတာအဲ့ဒါအကုသို့ အခုသူလိုက်လာတာကြည့်ဟိုအပရာပရိယဝေဒနီယကအဲ့တော့ကုသိုလ်ဖြစ်ဖြစ်အကုသိုလ်ဖြစ်ဖြစ်သူကလာမှာပဲအဲ့တော့ယဟနာဖြစ်လို့ပြိဋိနိဗ္ဗာန်စံတီတန်အောင်ပဲဒီကံလေးအကျိုးကတော့ဖြစ်နိုင်တယ်ပေါ့ liability ရှိတယ်အကျိုးပေးခြင်းမှလည်းပေးမှာပေါ့မပေးခြင်းလည်းမပေးဘူးဒါကတော့အကြောင်းအလျော်စားပဲသို့တော့ပေးနိုင်တယ်အဲ့ဒါအပရာပရိယဝေဒနီယကအဲဒီကံလေးမျိုးတဲ့နော်ဒါကြောင့်မို့ဒိဋ္ဌဓမ္မဝေဒနီယကံဥပပိစ္ဆဝေရဏီယကအပရာပရိယဝေရဏီယကအဟောတိကံလို့လေးမျိုးအဲ့ဒီမှာဘဝနဲ့ပိုင်းခြားထားပါဒီဘဝနော်ဒုတိယဘဝတတိယဘဝကဟိုပဲဇောနဲ့ပိုင်းခြားပါဆိုရင်ဒီဘဝအကျိုးပေးတာကပထမဇောဒုတိယဘဝအကျိုးပေးတာကတတ္တမဇောပြီးတော့တတိယဘဝကနိဗ္ဗာန်ရတဲ့အကြောင်းအကျိုးပေးတာကအလယ်ဇော၅ကျယ်အဲ့ဒီဇောတွေဒီသူဆံရကာလ၌အကျိုးမပေးခဲ့သည်ရှိတော်ဘာဖြစ်သွားလဲအဟောတိကံနော်အကျိုးလုံးလုံးမပေးတဲ့ကံဖြစ်သွားမယ်အဲ့ဒီလိုအကျိုးပေးရာကာလနဲ့ဆက်ပြီးတော့လည်းပဲကံလေးမျိုးရှိတယ်နောက်ဆုံး၄မျိုးကတော့ဘာလဲတော့အကျိုးပေးရာဘုံဌာနနဲ့ဆက်၍ကံလေးမျိုးအဲ့တော့ခုနပြောပြီးတဲ့ကံလေးမျိုးသုံးခုကိုဒီတင်းကြွကြမှာဘာမှအကျေမပြောဘူးเนาะအခုပြောသလိုအဓိပ္ပာယ်တွေကတင်းကြွကြမှာလာတာမဟုတ်ဘူးအထတီဃာတွေကရေးတာเนาะပြီးတော့တခြားအထဂရာတွေကရေးတာကိုတီဃာတွေကတခါယူရေးတာအဲ့ဒီဟာတွေကိုယူပြီးတော့ပြောတာเนาะပြီးတော့ရှေးဆရာတွေရေးတယ်မြန်မာလူစာအုပ်တွေပါတော့အဲ့ဒါကလည်းယူပြီးတော့ပြောတာတင်းကြွဆရာကဘာမှမပြောခဲ့ဘူးဒီနာမည်လေးပဲပြီးခဲ့နော်သောရဇနကကံဥပဋ္ဌမ္ပကကံဥပပိလကကံဥပကာရကကံဆိုပြီးတော့ဟိကိစ္စရေးဆွမ်းပြင်ကံလေးမျိုးရှိတယ်ဒါပဲနော်ထို့တူတခါဂရုကကံအာသနကံအာစိဏကံကတတကံဆိုပြီးတော့အကျိုးပေးအလှဆင်အပြင်ကံလေးမျိုးရှိတယ်ဒါတွေဒီလောက်ပဲပြောခဲ့တယ်ဘာကြောင့်အချိန်မပြောလဲဆိုတော့ဒါတွေကတုတ်တန်မှလာတာဟိုတုတ်တန်သဘောတွေဖြစ်နေတော့ဒီမှာသူကအမိတို့မှရေးနေတာ